Welcome to the Voice of America in Burmese.
Mingla nan ne khima khmyar VOE American Tan Myanmar Bai season ga ni 2016 khu ni November 22 ye tanin la ni me ne phe season ni ko mone 6 na ye ni 9 na ye thi American Piangsu Washington DC ga ni dai yai thauk lwin pe ni ba bi line to meter 32 40 49 ro ga ni phai yu na sin nan ya de lo Facebook အသုံးပြုကြသူတွေအတွက်လည်း VOE ရဲ့ Facebook စာမျက်နှာပေါ်ကနေအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆံမိုးပြီပါအခုနှစ်ဖက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုညာဝင်းအောင်နဲ့တူကြီးညာပေးမှာပါ။အာရှပစိဖိတ်နိုင်ငံပေါင်း22နိုင်ငံခေါင်းဆောင်တွေဟာကမ္ဘာကုန်သွယ်ရေးသဘောတူညီချက်မပြတ်ပြတ်အောင်ထိန်းသိမ်းဖို့ပန်ကြားရင်းအာရှပစိဖိတ်ပူးပေါင်းဆုံးနှစ်ပတ်လည်အထိပ်သီးအစည်းအဝေးကိုအဆုံးသတ်လိုက်ပါပြီ။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကသူကစရုပ်ထက်တက်တန်းကိုပြန်ပြီးအရွေးခံဖို့လုပ်နေတယ်လို့ပြောကြားလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နယ်စပ်မှာနေထိုင်သူတချို့တရုတ်နိုင်ငံတဲကိုထွက်ပြေးခေါ်လုံလာတယ်လို့ရန်ကုန်တရုတ်တန်ယုံကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
ဒီဥပဒေကဟိုကျင်းစင်မယ်ဆိုရင်လည်းဒီအပြည့်ဖြစ်မှုအပိုင်းတို့ပါတော့ဒီထက်ထုတ်ပြလိုက်ပါတော့။အကယ်၍ဟိုထုတ်ပြ
ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါပြင်သတင်းလွှာတို့ကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာသတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍနဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အာရှပစိဖိတ်နိုင်ငံပေါင်း22နိုင်ငံခေါင်းဆောင်တွေက TPP ကမ္ဘာကုန်သွယ်ရေးသဘောတူညီချက်ကိုမပြတ်ပြတ်အောင်ထိန်းသိမ်းဖို့နဲ့ကာကွယ်ဖို့အတွက်ပန်းချိုင်းပီရူးနိုင်ငံလီမာမှာချင်းပါနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကိုတနင်္ဂနွေနေ့မှာပဲအဆုံးသတ်လိုက်ပါတယ်။ American ပြည်ထောင်စုမှာသမ္မတသစ်ဖြစ်တဲ့ Donald Trump ကိုရွေးကောက်ခဲ့တဲ့နောက်ပိုင်းမှာ TPP ကမ္ဘာကုန်သွယ်ရေးသဘောတူညီချက်ဟာဆက်ပြီးတည်ရှိဖို့အတွက်မရေမရာဖြစ်လာနေတာပါ။နိုင်ငံရေးအခြေအနေဘလို့ပဲပြောင်းပြောင်းရေရှည်တည်တံ့ပြီးမျှတမှုနဲ့အားလုံးကြီးပွားတိုးတက်မှုရှိမဲ့လမ်းကြောင်းကိုဦးတည်နေတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသက်အတိုင်းဆက်လက်ပြီးဆောင်ရွက်သွားကြဖို့အတွက်နိုင်ငံပေါင်း22နိုင်ငံကအစည်းအဝေးတက်ရောက်လာကြတဲ့ခေါင်းဆောင်တွေကတန်ဋိဌာန်ချခဲ့ကြတာပါ။ဒီ TPP သဘောတူညီချက်ကိုတော့ Mr. Trump ဟာပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုအနေနဲ့ငကိုကတန်ဋိဌာန်ချထားတဲ့အတိုင်းပဲပွင့်လင်းတဲ့ဈေးကွက်စီးပွားရေးစနစ်ကိုပဲဆက်လက်ပြီးလှုပ်ဆောင်မှာဖြစ်တယ်လို့လည်းပြောကြားခဲ့တာပါ။
American သမ္မတရွေးအမေရိကန်ကဒီရွေးကောက်ခံသမ္မတ Donald Trump ဟာသူ့အစိုးရရဲ့တာဝန်ထမ်းဆောင်မှုအလားအလာရှိသူတချို့နဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့ပြီးအစိုးရအသစ်တွေကနောက်ထပ်အရေးကြီးနေရာတွေကိုသူကင်ဘယ်သူကကင်တွယ်မလဲဆိုတာမကြခင်ကြေညာနိုင်လိမ့်မယ်လို့ Trump ကပြောပါတယ်။ New Jersey ပြည်နယ် Bedminster မြို့နယ်က Donald Trump ပိုင်တဲ့ဈေးငန်းကောက်ကွင်းအပန်းဖြေစခန်းမှာသမ္မတရွေးကောက်ပွဲဘဲဆွဲကလာတစ်လျှောက်သူ့ကိုထောက်ခံအားပေးလာကြတဲ့ New York မြို့တော်ဝန်ဟောင်း Rudy Giuliani နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့နဲ့ Donald Trump တွေ့ဆုံခဲ့တာပါ။ Islamic အကြမ်းဖက်တိုက်ဖြတ်ရေးမှနိုင်ပေရှိခဲ့တဲ့ Giuliani ဟာနိုင်ငံတကာအရေးကိစ္စတွေမှာအတွေ့အကြုံနဲ့ပေမဲ့တိုင်းပြည်ရဲ့အမြင့်ဆုံးတန်တမာယာတူးဖြစ်တဲ့နိုင်ငံသားရေးဝန်ကြီးကိုယာတူးကိုတော့ရနိုင်ဖို့မျှော်လင့်နေသူဖြစ်ပါတယ်။ဒါပေမဲ့2012သမ္မတရွေးကောက်ပွဲတုန်းကရှုံးနိမ့်ခဲ့သူ Mitt Romney ကို Donald Trump ကပြီးခဲ့တဲ့စနေနေ့မှာတွေ့ခဲ့ပြီးနိုင်ငံသားရေးဝန်ကြီးနေရာအတွက်စဉ်းစားနေတယ်လို့ဒုသမ္မတအရွေးခံထားရတဲ့ Mike Pence ကပြောပါတယ်။ Republican သမ္မတလောင်းရွေးပွဲမှာ Trump အနိုင်ရရှိခဲ့ပြီးတဲ့နောက်ဒီ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးကသူ့ကိုတောက်လျှောက်ထောက်ခံလာတာဖြစ်ပါတယ်။အသက်66နှစ်အရွယ်ရေတပ်ဗိုလ်ချုပ်ကြီး James Mattis ကိုလည်းကာကွယ်ရေးဝန်ကြီးနေရာအတွက်စဉ်းစားနေကြောင်း Mattis အနေနဲ့ကိုလည်းအထင်ကြီးကြောင်း Trump ရဲ့ Twitter စာမျက်နှာမှာစနေနေ့ကရေးခဲ့ပါတယ
်။ Germany ဝန်ကြီးချုပ် Angela Merkel ကသူဟာစရုပ်ထက်တက်တန်းပြန်လည်ပြီးအရွေးခံမှုအတွက်လုပ်နေတယ်လို့တနင်္ဂနွေနေ့မှာပဲကြေညာလိုက်ပါတယ်။အခုလိုတရားဝင်မကျင်ညာခင်မှာသူဟာသူ့ရဲ့ Christian Democratic Party CDU ကအ အကြီးအကဲအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ Miss Markel ကသတင်းတောက်တွေကိုပြောပါတယ်။အခုလိုဆုံးဖြတ်ချက်အတွက်အချိန်ယူစဉ်းစားတာဖြစ်ပေမဲ့ဝန်ကြီးချုပ်ဖြစ်တဲ့နောက်တစ်ချိန်တာဝန်ထပ်ပြီးတော့ယူဖို့အသင့်ပါပဲလို့လည်းပြောပါတယ်။ဒါဟာရွေးကောက်ပွဲမဲဆွဲဖို့အတွက်မဟုတ်ဘဲကျန်းမာရေးအခြေအနေပြင်ရင်နောက်ထပ်၄နှစ်သက်တမ်းတာဝန်ထမ်းဆောင်ဖို့အတွက်ဆုံးဖြတ်ချက်ဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုမှာသမ္မတအသစ်ဖြစ် Donald Trump အရွေးခံခဲ့ရပြီး Britain နိုင်ငံကလည်း EU ဥရောပသမ္မတကနေခွဲထွက်သွားခဲ့တဲ့နောက်ပိုင်းဥရောပတည်ငြိမ်ရေးအတွက်လှုပ်ဆောင်နိုင်သူအဖြစ်ဂျမနီနိုင်ငံရဲ့ပရမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တဲ့ Angela Merkel ကိုအများကသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ Angela Merkel က2018ခုနှစ်မှာအနိုင်ရပြီးနောက်ထပ်၄နှစ်သက်တမ်းဆက်ပြီးတာဝန်ထမ်းဆောင်ခဲ့မယ်ဆိုရင်သူဟာစပီးခေကာလမှာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ Helmut Kohl လိုပဲ16နှစ်ကြာနိုင်ငံအကြီးအကဲတစ်ယောက်ဖြစ်နေသတ်မှတ်နိုင်မှာဖြစ်ပါတယ်။
စီရနိုင်ငံအလပူမြို့မှာဒီလေကြောင်းတိုက်ခိုက်မှုတွေအဆုံးသတ်ရတဲ့သုလသမဂ္ဂကစီစဉ်ဆောင်ရွက်နေတာနဲ့ပတ်သက်လို့စီရနိုင်ငံရဲ့ဝန်ကြီးဌာနကပေးချလိုက်တာဖြစ်ပါတယ်။ဒီအကြံပေးချက်တွေနဲ့ပတ်သက်လို့အဲ့ဒီနေရာမှာဒီသဘုံတွေထိန်းချုပ်ထားတဲ့အလပူမြို့နဲ့အစိုးရကဒီတပ်တွေနဲ့ကြားဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးဒီလိုမျိုးရုရှားအပါအဝင်ဒီအလပူမှာလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဒီအကြံပေးချက်တွေကိုအခုလိုမျိုးစီးရီးယားဘက်ကပယ်ချလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ KIA ကချင်းဖွဲ့ TNLA တအောင်ပလောင်ဖွဲ့MNDAA ပူပေါင်းဖွဲ့ရင်းဟာတရင်းအနေနဲ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့ကွတ်ခိုင်မြို့နယ်အတွင်းမှာရှိတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေအပြင်တရုတ်မြန်မာနယ်စပ်ကမူဆယ်105မိုင်ကုန်သွယ်ရေးစုံနဲ့တရားတွေအပါအဝင်နေရာ10ခုလောက်ကိုပြတ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့အတွက်အရက်သားတွေအပါအဝင်စုစုပေါင်း10ဦးသေဆုံးခဲ့တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဥစော်ထေးက VOA ကိုပြောပါတယ်တရုတ်မြန်မာနယ်စပ်မှာဖြစ်ပွားတဲ့ဒီတိုက်ပွဲတွေကြောင့်နယ်စပ်မှာနေထိုင်သူတချို့တရုတ်နိုင်ငံတဲ့ထွက်ပြေးခိုလုံလာကြောင်းရန်ကုန်ကတရုတ်တန်ယုံကကြေညာချက်သံဆောင်ထုတ်ပြန်ခဲ့ပါတယ်ဒီဒုက္ခသည်တွေအတွက်ဒေသအစိုးရကလူသားချင်းစာနာမှုအကူအညီတွေပေးနေပြီးဒဏ်ရာရသူတွေကိုဆင်းရုံပို့ကုသပေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်အခြေအနေကိုတရုတ်အစိုးရကအနီးကစောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်ဒေသပြန်လည်တည်ငြိမ်စေဖို့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းအားလုံးအပြစ်ခတ်ချက်ချင်းရဆင်းနိုင်အောင်လှုံ့ဆော်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒီအစိုးရအဘ Global Times တင်မှာတော့ယူနန်နယ်တဲကိုထွက်ပြေးလာကြတဲ့ဒုက္ခသည်က80လောက်ရှိနေကြောင်းရေးသားထားပါတယ်။ဒေသရင်းပြန်လည်တည်ငြိမ်မှုရှိစေဖို့အတွက်လိုအပ်တာတွေကိုတရုတ်အစိုးရကလှုံ့ဆော်နေပြီးယူနန်နယ်တဲကနှင်းဆက်မှာအရေးပေါ်အခြေအနေတုံ့ပြန်ရေးအတွက်ရဲတွေကိုတိုးမြှင့်ချထားသလိုလုံခြုံရေးအဆင့်နဲ့မြှင့်ထားကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောကြားချက်ကို South China Morning Post တင်မှာဖော်ပြထားပါတယ်။ CCTV ကတော့နှင်းဆက်မှာတရုတ်နယ်မြေတဲကြီးစံတွေကြောက်ရွံ့ခဲ့ပေမဲ့မူဆယ်ဘက်တရုတ်ပိုင်ရွှေလီမြို့မှာတော့အခြေအနေကအေးအေးချမ်းချမ်းပဲရှိနေပါတယ်လို့ဆိုပါတယ်။တက်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မူဆယ်105မိုင်ကုန်သွယ်ရေးစုံကိုယာယီပိတ်ထားလိုက်ပြီးကုန်သွယ်မှုတွေရန်နာထားတယ်လို့ကုန်သွယ်ရေးဦးစီးဌာနတာဝန်ရှိသူက VOA ကိုပြောကြားခဲ့ပါတယ်။အခုတိုက်ခိုက်မှုဟာအစိုးရအပြောင်းလဲဖြစ်လာပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း3ဖွဲ့နဲ့မနေ့ပူးပေါင်းပြီးပထမဦးဆုံးအကြိမ်ဖြစ်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။
ရန်ကုန်တိုင်းဒေါ်ဘုံမြို့နယ် Capital Hypermarket ဈေးဝယ်စင်တာမှာနိုဝင်ဘာ20တနင်္ဂနွေညနေပိုင်းကအသေးစားပေါက်ကွဲမှု၄ချိန်ဖြစ်ပွားခဲ့ကြောင်းရန်ကုန်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ Shopping Center အပေါ်တဲ့ line number 24နဲ့26တွေမှာညနေ6နာရီထိုးကန်ပြီး2ချိန်။နောက်မြင်းကြီးတပ် line number တွေမှာလည်း2ချိန်ပေါက်ကွဲမှုဖြစ်ခဲ့ကြောင်းအဆိုပါပေါက်ကွဲမှုနဲ့ပတ်သက်လို့သက်ဆိုင်ရာမိုင်းရှင်းလင်းတပ်ဖွဲ့တွေလာရောက်စစ်ဆေးမှုတွေလုပ်ခဲ့ကြောင်းမိသက်ရဲတပ်ဖွဲ့ဝင်တူကပြောပါတယ်။
နေတရင်ရလို့အပေါ်မှာပောက်ကွဲမှုဖြစ်တော့ကျွန်တော်တို့အကုန်လုံးဆိုင်နေဆိုင်ရတော့ကျွန်တော်ပိတ်ထားတယ်နော် Capital Market အကုန်လုံးပိတ်ထားတာပါဖြစ်တာပေါ်တဲ့ရမြင်ကြီးတဲ့နှစ်ထပ်လုံးဖြစ်တာစစ်တပ်ကတော့ကျွန်တော်မိုင်းရှင်းလင်းရေးအဖွဲ့ရောက်နေပါလေဒီကတည်းကမှုကတော့မရှိဘူးစစ်တပ်ကတော့ကျွန်တော်တို့ခုလက်ရှိကတော့၄နေရာဖြစ်တာပေါ့၄နေရာမြင်ကြီးတဲ့မှာ၄နေရာမြင်ကြီးတဲ့ကျွန်တော်တို့ row 1ရ row 4ရမှာဖြစ်တာဟိုပေါ်တဲ့ကတော့ကျွန်တော်တို့ row 24ရ26ရ ဆေးရုံးစေဝယ်နေရာမှာဖြစ်တာပေါ့ပထမတစ်ခါဖြစ်ပြီးတော့ကျွန်တော်တို့တကင်းရလို့တော့တယ်တော့တော့ဆိုဒုတိယတစ်ခါလည်းဖြစ်လဲပြီးတော့ကျွန်တော်တို့လူတွေကိုအကုန်အပြင်ထွက်ခိုင်းလိုက်ပါတယ်အဲလူတွေကိုအပြင်ထွက်ပြီးခိုင်းကြတော့မှနောက်တဲ့နှလုံးကဆက်ဖြစ်တယ်တစ်လုံးနဲ့တစ်လုံးကဟိုဖယ်မနစ်လောက်ပဲထားတယ်အပြက်စီးရတော့ဟိုပေါ့ဟိုရိုးဝမ်းဆိုရင်ကျွန်တော်တို့ဟိုဟာသူတို့စင်ပေါ်ကမုတ်တုတ်တွေမုတ်တုတ်တွေ90 75လောက်ပေါ့အလောက်ပါပဲဟိုလိုကြီးကြီးမားမားကြီးမဟုတ်ပါဘူး
ပြတ်တန်းသွားလာသူပြည်သူတွေနဲ့ဒေသခံတွေကဒီဘုံကွဲမှုကြောင့်ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေကြပါတယ်ဒီပောက်ကွဲမှုကြောင့်လူတွေထိခိုက်ဒဏ်ရာရတာမျိုးမရှိပဲအနီနာပလတ်စစ်အယောင်းဆိုင်ကပစ္စည်းတချို့နဲ့အချိုးရည်ပလင်းတချို့ပျက်စီးခဲ့ကြောင်းကြံကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ပောက်ကွဲမှုရဲ့လက်သက်တရေခံကိုတော့အခုထိစုံစမ်းနေဆဲပဲဖြစ်ပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းမှာယထာတစီလမ်းချော်တိမ်ပေါက်တဲ့အတွက်လူအနည်းဆုံး104ယောက်သေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့ပါတယ်ဥတ္တပရဒက်ရှ်ပြည်နယ်ကံပေါ်မြို့အနီးမှာတနင်္ဂနွေနေ့မနေ့အစောပိုင်းမှာယထာလမ်းချော်ခဲ့တာဖြစ်ပါတယ်။ဆောဆောဝါဝါပျက်စီးခဲ့တဲ့ယထာတွဲတွေကလည်းအသက်ရှင်ကျန်းရသူတွေရှိလို့ရှိညာကယ်ဆယ်ရေးလုပ်သားတွေနဲ့အကူအညီပေးသူတွေရှာဖွေနေကြဆဲပါ။အခင်းဖြစ်တဲ့နေရာမှာအရေးပေါ်ကားတွေလည်းဒါဇင်နဲ့ချီပြီးအဆင်းနဲ့ရှိနေပါတယ်။ယထာတွဲ14တွဲလမ်းချော်ထွက်ခဲ့တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းအခုထိမသိရသေးပါဘူး။ယထာပို့ဆောင်ရေးဌာနတာဝန်ခံအရာရှိတဦးကတော့အသက်ရှင်ကျန်းရသူတွေဟာသူတို့ရဲ့မိသားစုဝင်တွေကိုရှာဖွေနေဆဲပဲလို့ပြောပါတယ်။ယထာတွဲပြက်တွေ့ကြဝင်ပြီးသူတို့ရဲ့ဆွေမျိုးတွေကိုကယ်ထုတ်ဖို့အတွက်လုပ်နေသူတွေရှိတယ်လို့သူတို့ပိုင်ပစ္စည်းတွေကိုရှာဖွေနေကြသူတွေလည်းရှိပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းပတ်နာအင်ဒိုအမြန်ယထာလမ်းချော်တိမ်ပေါက်မှုမှာတေဆုံးဒဏ်ရာရသူတွေအတွက်အထူးဝမ်းနဲ့ကြေကွဲမိပါကြောင်းတနင်္ဂနွေနေ့မှာပဲသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာယထာလမ်းကွန်ရက်ကိုအများဆုံးအသုံးပြုတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လို့ဗန္ဒန်ရေးထောက်ပံ့မှုကအားနဲ့လာပြီးမကြာခဏဆိုသလိုမတော်တဆမှုတွေဖြစ်ပွားနေတာပ
ါမြန်မာနိုင်ငံဟာဇီကာဗိုင်းရပ်စ်ပိုးတိုက်ဖြစ်ရင်လည်းပတ်သက်လို့ကြေကြေပြန့်ပြန့်ချုပ်တင်ပြင်ဆင်ထားခြင်းမရှိသေးကြောင်းကျန်းမာရေးကျွမ်းကျင်ပညာရှင်တူကသတိပေးလိုက်ပါတယ်လုံလောက်တဲ့ရန်ပုံငွေမရှိတာကြောင့်ကျန်းမာရေးဝန်ကြီးဌာနကကူးစက်ရောဂါနှင်းနှင်းကြီးကိုလုတ်ကန်ရမှာအားနည်းကြောင်းအချိန်ပိုတွေလုံနေကြတဲ့ဆရာဝန်တွေအနေနဲ့လည်းပုံမှန်ကျန်းမာရေးဆေးစစ်မှုနဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေဆေးစစ်ရမှာအားနည်းနေကြောင်း NDA တွေကြားမှာနေထိုင်နေကြရကြောင်းသူကပြောကြပါတယ်။ဒေတာတွင်ချင်းကားတစ်ဆင့်ဖြစ်ပွားခဲ့တဲ့ရောဂါမျိုးလိုပဲမြန်မာနိုင်ငံမှာလည်းဖြစ်လာနိုင်ပွဲရှိကြောင်းကျန်းမာကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဒေါက်တာ George Luna ကသတိပေးလိုက်ပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုညံဝင်းအောင်တို့ပြောပြသွားကြတော့ပါအခုရင်ဆုံးတော့ကျန်းမာရေးနဲ့ဆိုင်တဲ့သတင်းလောတပုတ်ကိုနားဆင်ကြားပါမယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရကမ္ဘာတစ်ဝှမ်းမှာလူပေါင်း25သန်းဟာအရိုးအာယုံကြောမာကြီးဒဏ်ရာကိုခံစားနေရပါတယ်အကျိုးတွေခြေလက်လှုပ်ရှားရခက်ခဲတာတွေဖြစ်စေတယ်လို့အဲ့ဒီယောဂါနဲ့ပတ်သက်ပြီးတော့လူသိများပါတယ်လူမတဲ့ဒီခါမှာခင်ဗျာလူသိနေတာကတော့ဆက်ဖြစ်လေရှိတဲ့အာယုံကြောနာကျင်မှုပါတက်လိုက်တယ်လို့ဓာတ်နဲ့ဆွတယ်လို့ပြင်းထန်ပြီးတော့ပုံမှန်အယုံခံစားမှုမရှိတဲ့နေရာမှာမခံမြတ်နိုင်အောင်တဆစ်ဆစ်နာကျင်လွန်းလာကြောက်လူနာဆရာကင်လုံးဟောဟာကိုကိုကူတတ်တည်ခြင်းစိတ်ပေါ်ပေါက်လာစေပါတယ်ဆရာဝန်အများစုကဒါဟာစိတ်ပိုင်းနဲ့ဆိုင်ပြီးတော့ဆေးကုသပေးတာအကောင်းဆုံးလို့ယူဆပေမဲ့အမေရိကန်နိုင်ငံကအုံနောက်အယုံကြောခွဲစိတ်ကုသဆရာဝန်ကြီးကတော့ထိခိုက်သွားတဲ့အယုံကြောကျောမာကြီးရဲ့ကိုနာကျင်တဲ့နေရာတွေကိုအောင်မြင်စွာခွဲစိတ်ပိတ်ပစ်လိုက်နိုင်ပါတယ်ဒီအကြောင်းကို VOE သတင်းတော့ Shelley Slander သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါတုံးလဲနဲ့သွားနေရပေမဲ့ John Forbes ဟာလှုပ်ရှားမှုနည်းသွားတယ်လို့မရှိခဲ့ပါဘူးဒါပေမဲ့သူ့ရဲ့ကြော်ရွအာယုံကြောမာကြီးတန်ရန်ရပြီး14နှစ်အကြာမှာတော့ဆက်မနေခြင်းလောက်အောင်စိတ်ထိခိုက်သွားခဲ့ရပါတယ်နာကျင်လို့လို့ပါမလှုပ်နိုင်တော့တဲ့သူ့ခန္ဓာကိုယ်နေရာတွေမှာဒါလိုက်တယ်လို့နာကျင်လွတ်နာကြောင်းပါလို့အခုလို့ဆိုပါတယ
် It was horrible excruciating and it never stopped
ဆိုလုံးပါလေဗျာမခံမရနိုင်အောင်ကိုနာကျင်တာဗျပြီးတော့ရက်သွားတာမျိုးမရှိဘူးမနေ့အရာထားလေနားတယ်ညအရာဝင်တော့လေနားနေတာပဲတနေ့ကုန်ကနားတော့ဗျာ
ဒါအပြင်မယုံနိုင်လောက်အောင်ဖြစ်ရတာကဒီနာကျင်မှုကြီးဟာသူပုံမှန်အာယုံမခံစားရတော့တဲ့နေရာတွေကနေထွက်လာတာပဲလို့ Forbes ကဆက်ပြောပါတယ
် I had tried pretty much every kind of drug
ကျွန်တော်ဆေးမျိုးစုံတောက်ကြည့်တယ်အာဂစားလေးလုပ်ကြည့်တယ်နှီးပေါင်းစုံစမ်းကြည့်ခဲ့တယ်ဒီနာလာရက်သွားနိုင်မယ့်နီလာအလုံးဘလို့နှီးကိုမဆိုစမ်းကြည့်ခဲ့ပါလေဗျာဘာမှအလုံးမဖြစ်ခဲ့ဘူးဗျကျွန်တော်ရင်းနှီးမြှုပ်နှံမှုဘန်တစ်ခုမှလွတ်လာခဲ့တာဒီတခါတော့ဆက်မလုပ်နိုင်တော့ဘူးလေအလုံးထွက်လိုက်ရတယ်ဒီချိန်ကတော့ဘဝကိုအဆုံးသက်ရတော့မလို့ဖြစ်ခဲ့ပြီလေဗျာဆက်မခံစားနိုင်တော့လို့ပါဗျာ
အဲ့ဒီနောက်တော့ ဒီတက်သေးခြင်းလောက်အောင်နာကျင်မှုအတွက်ကြော်ရိုးအာယုံကျော်ခွဲစိတ်နီးနဲ့ကုသပေးနေတဲ့ကိုလိုရာဒိုပြည်နယ်ကဒန်ဗာမြို့ကဆရာဝန်တူကိုသူသွားတွေ့ပါတယ်ခရက်ဆေယွန်ကအုံနောက်အာယုံကျော်ခွဲစိတ်ဆရာဝန်ကြီးဒေါက်တာစကော့ဖာစီပါ
Patients, when they ultimately come to me,
Luna Riga, now so Mayaroma, Janosi, Yola Rabia. Now so call you to me and swear to you at the bomb you obia.
Doctor Felsia, Craig Sayoha, Joyo Ayun Joma Yitaya, Lunari, Pian Lu Shane, or Lichin Pizu Muri, Etiga Lupi and Niaba. Doctor Felsiga Sapi, Lunari, Nachi Mugu, the Chasia Wunduga, Saints Hinde, Lu Shop of your Bijama.ဒီကိုလာပြကြတာပါလို့အခုလို့ဆိုပါတယ
် Many of our patients are told that this could be a
cycle. ကျွန်တော်တို့ဒီရောက်လာတဲ့လူနာများစွာကိုအရင်ပြောထားကြတာကဒါဟာစိတ်ပိုင်းဆိုင်ရာပြဿနာဖြစ်တယ်ဒါမှမဟုတ်စေယောဂါဖြစ်တယ်ပေါ့ဗျာ
တကယ်ပြဿနာကဒီကြောရွအာယုံကျော်မကြီးပြဿနာဖြစ်တာပါလို့ဒေါက်တာဖက်စီကဆိုပါတယ်ဒါကိုကုသဖို့သူ့ရဲ့ခွဲစိတ်မှုအဖွဲ့ဝင်တွေကကြောရွအာယုံကျော်ကိုတွေ့နေအောင်နောက်ကြောရွကိုခွဲစိတ်ဖွင့်ထုတ်လိုက်ပြီးမှခန္ဓာကိုယ်နေရာအနှံပြားကအာယုံကျော်တွေလာစုဆုံတဲ့စုံမတ်နေရာသေးသေးလေးတွေကိုလိုက်ရှာကြည့်ပါတယ်။အဲ့ဒီနောက်မှာလျှက်စစ်လိုင်းကြွနေတဲ့ဒီနေရာတွေကိုစစ်ဆေးပြီးလိုအပ်တဲ့နေရာတွေကိုဆူနေတဲ့ရေနှင်းငွေ့နီးပါးပူတဲ့ကိရိယာလေးနဲ့တို့ပြီးနာကျင်မှုတွေကိုရပ်တန့်စေခဲ့တာပါ။ဒါဟာအကြီးစားခွဲစိတ်မှုဖြစ်ပြီးအန္တရာယ်လည်းကြီးပါတယ်။ဒါပေမဲ့ဒီပြင်းထန်လွန်းတဲ့ဒီအာယုံကျော်နာကျင်မှုကိုရပ်တန့်စေနိုင်တဲ့အထူးရောက်ဆုံးနီလန်လဲဖြစ်နေတယ်လို့ဒေါက်တာဖော်စီကအခုလိုရှင်းပြပါတယ
် 85% of the time we can get
ခွဲစိတ်မှု85ရာခိုင်နှုန်းမှာအခုလိုမီးနဲ့ထိုးခံရတယ်လို့ဓာတ်လိုက်တယ်လို့ဓာတ်နဲ့ဆွလိုက်တယ်လို့ပြင်းထန်ဆူးရှလွန်းတဲ့နာကျင်မှုတွေကိုဖယ်ရှားပေးနိုင်ခဲ့ပါတယ
်ဒေါက်တာဖော်စီကဆက်ပြီးဒါဟာဘဝတစ်ခုကိုပြောင်းနိုင်စွမ်းရှိတဲ့ကုသမှုလို့ဆိုလိုက်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကဒီခွဲစိတ်မှုကိုခံယူခဲ့တဲ့ John Fox ကလည်းဒါကိုသဘောတူပါတယ်သူက
pretty happy person these days
အခုတော့ကျွန်တော်နေပြောသွားပြီဗျ
တကယ်တော့ဒီခွဲစိတ်မှုယူပြီးနှစ်လကြာမှာ John Forbes အနေနဲ့အလုပ်တစ်ခုကိုရလိုက်ပါတယ်ကိုလိုရာဒိုပြည်နယ်လက်ထောက်ဗန္ဒာထိန်တာဝန်ပါသူက
I'm not 100% without pain
ပြရခိုင်တော့လုံးဝမနာတော့တာတော့မဟုတ်ပါဘူးဒါပေမဲ့နေလို့ရသွားပြီလေဆက်နေဖို့လည်းဆန္ဒရှိတာပေါ့ဗျာဘုရားသခင်လိုကြပေါ့ကျေးဇူးတင်တဲ့ဒေါက်တာ Felsie ရေကျွန်တော်အသက်ကိုကယ်ပေးခဲ့လို့လေ
ဒေါက်တာ Felsie အနေနဲ့အခုလိုခွဲစိတ်မှုအောင်မြင်ခဲ့တာကြောင့်လူခန္ဓာကိုယ်ဟာနာကျင်မှုတွေကိုဒဏ်ရာတွေကိုဘလို့တုံ့ပြန်တာအတွက်နောက်ထပ်အသစ်တွေ့ရှိမှုတွေထပ်ရှာနိုင်ဖို့ယုံကြည်မှုတွေပိုရလာတယ်လို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီဒီပတ်မှာတော့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေအပါအဝင်ဝေဖန်သူတွေအပြစ်ပေးအရေးယူခံရတဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးကိုလွှတ်တော်ကနေယာယီဆိုင်းငံ့ထားဖို့အတွက်သတင်းမီဒီယာရေးလှုပ်ရှားသူတွေကဝိုင်းဝန်းပြီးတော့တောင်းဆိုလိုက်ကြပါတယ်။လူပုဂ္ဂိုလ်ချင်းတဦးစီရဲ့လွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ကြားမှာလွန်ဆွဲစရာဖြစ်နေတဲ့အဲ့ဒီဥပဒေနဲ့ပတ်သက်လို့ပြင်ဆင်တင်သလားဖျက်တိမ်တင်သလားဆိုတော့ကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်တို့နဲ့ကိုလွင်အောင်လွင်ဦးကရန်ကုန် VOA ရုံးမှာတွေ့ဆုံပြီးတော့ဆွေးနွေးတင်ဆက်ထားပါတယ်။နားဆင်နိုင်ကြပါပြီခင်ဗျာ။
Okay ကျွန်တော်ဒီ VOA Studio ကနေကြိုဆိုပါရစေ။အခုကျွန်တော်ဒီနေ့ဆွေးနွေးဖို့စဉ်းစားထားတဲ့အကြောင်းအရာတော့ဒီဆက်သွယ်ရေးဥပဒေပုံမှန်အခုတော်ဝင်ချေတင်ပြောစရာဖြစ်နေတယ်။ဆက်သွယ်ရေးဥပဒေပုံမှန်ဟို66ကာကြီးနဲ့ပတ်သက်ပြီးဆွေးနွေးမှာပါ။အခုကျွန်တော်ဒီမြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ရှိတယ်။နောက်ဒီရန်ကုန်တိုင်းလွတ်တော်ကိုစလေကိုနေဖုံးလက်ရှိမယ်ပေါ့နော်။ကျွန်တော်တို့အခုဒီကိစ္စနဲ့ဆွေးနွေးဖို့အရင်ဆုံးကတော့အခုကျွန်တော်ဟိုရေဘူးရသဘောထားဟုတ်ကုဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ယောက်ယူရတဲ့ဘောတော့ကျွန်တော်အချမ်းမြင်သိချင်တာတော့အခုပြီးခဲ့တဲ့အမှုခင်းနေပါရတော့တော်တော်များလည်းပြောပြီးသားဖြစ်နေတော့ကျွန်တော်ဒါရီတော့ဟိုချေချေဟိုဝုန်းဝင်းပြပြီးမကောက်ချင်တော့ဘူးဒါပေမဲ့ဒီဥပဒေကအခုတော်တော်များတောင်းဆိုနေရတော့ပြင်သိနေလို့ပြောရလို့ရှိတယ်နောက်တစ်ခါလောကတော်ဖြစ်တင်တယ်လို့ပြောရလို့လည်းရှိတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေယူရပြင်သိတာလားဖြစ်တင်တာလားဆိုတော့အချင်းချင်းကျွန်တော်ဟိုဒီဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောတော့သိချင်ပါတယ်အရင်ဆုံးကိုမြင့်ကျော်သဘောတော့ဘယ်လိုရှိလဲ
ဒီဥပဒေကဟိုကျင်းစင်းမဲ့ဆိုရင်လေဒီအပြေဖြစ်မှုအပိုင်းတို့ပါတော့ဒီထဲထုတ်ပြလိုက်ပါတော့။အကယ်၍ဟိုထုတ်ပြလို့မှဒီဥပဒေကဟိုမရဘူးလို့သဘောကဥပဒေသမားတွေရဲ့ရှုထောင့်ဟိုသူတို့ရဲ့ဥပဒေပြုတဲ့ရှုထောင့်ကအဲ့လိုမျိုးဆိုရင်တော့လေဒီဥပဒေကလုံးဝဖြစ်ပြီးတော့ပြန်ရေးဒီ industry နဲ့ဆိုင်တဲ့ဒီဆက်သွယ်ရေးဟိုလုပ်ငန်းနယ်ပယ်နဲ့ဆိုင်တဲ့ဟာတိကျသူ့အတူပြန်ရေးဖို့ပဲရှိတာပါတော့။ဘာလို့လဲဆိုတော့ဥပဒေအကုန်လုံးကိုခြုံငုံပြီးဖတ်ကြည့်တဲ့အခါမှာသူကဒီအသေးဖြစ်မှုတို့ဘာလို့ねရည်ရွယ်ပြီးရေးတဲ့ဥပဒေလည်းမဟုတ်ဘူးဒီဆက်သွယ်ကွန်ရက်ကိုအသုံးပြုပြီးတော့လုပ်ကင်တဲ့လုပ်ငန်းတွေစီးပွားရေးတွေအဲ့လို လုပ်ငန်းဆိုင်ရာတို့အစိုးရရဲ့ဟိုနေလုံခြုံရေးကွန်ရက်လုံခြုံရေးဆိုင်ရာတို့အဲ့လိုဟာမျိုးအတွက်သူကထုတ်ထားတဲ့ဥပဒေဒါပေမဲ့အခုလာအသုံးချတဲ့ဟာကတရင်ကျအသုံးချတဲ့ဟာအဲ့ဒါနဲ့ဘာမှမမျှော်လင့်တာတဲ့နယ်ပယ်မှာလာအသုံးချနေတော့ဒီဟာကတော့ဟိုပြင်ပြင်းမပြင်းတော့အဖြစ်တင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုနေဖုန်းလာသဘောဘယ်လိုရှိလဲ
ဒီကောင်ကဟိုဆက်သွယ်ရေးဥပဒေလေးတလားဒီဆက်သွယ်ရေးတယ်လီကွန်မြူနီကေးရှင်းဒီနဲ့ပတ်သက်ပြီးတော့ဒီကောင်ကဥပဒေသဘောရတာဒီဥပဒေရှိရမယ်ဒီဥပဒေရှိလာလို့လည်းဒီကောင်ကျွန်တော်ဒီတယ်လီနော်ရဥပဒေလိုဝင်လာပြီးတော့ဒီဆက်သွယ်ရေးလောကကြီးအများကြီးပြောင်းလဲလာဒါပေမဲ့ပြဿနာကြီး6-6ကာကြီး6-6ကာကြီးရတော့ခုနကဆက်သွယ်ရေးကွန်ရက်ကိုကုမ္ပဏီတွေထက်ဆက်သွယ်ရေးကွန်ရက်အသုံးပြုတဲ့ end user တွေကသွားပြီးတော့တက်ရောက်မှုဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကတော့အဲ့လို end user တွေတက်ရောက်တဲ့ကိစ္စကိုဒီထဲမှာမထည့်သေးတယ်တော့ရှိရင်လည်းတီးကြပါတော့ကျွန်တော်တို့အများပြောတာ cyber law လို့ဟာမျိုးonline မှာဖြစ်နေတဲ့ cyber bullying လောက်တာတို့နော်ဒီ cyber crime ဖြစ်တာတို့နောက်ပြီးတော့ cyber ဟိုနှီးပညာကိုသုံးပြီးတော့ပြစ်မှုကျူးလွန်တာတို့နော်အသက်ရေဖြတ်တာတို့စသဖြင့်ဒါတွေနဲ့ပတ်သက်ပြီးတော့တီးကြ cyber law ဆိုတာမျိုးကျွန်တော်တို့တီးကြရှိသေးတယ်အဲ့တော့နှစ်ချက်ပြောရရင်တော့6ချက်ကားကြီးကိုဒီထဲအဖယ်ထုတ်ပြီးတော့ခုန cyber law လို့ဟာမျိုးတွေသွားထည့်သေးတယ်ဒါတပိုင်းပေါ့နော်အဲ့လိုမျိုးမလုံနိုင်သေးခင်တော့ပထမအဆင့်အနေနဲ့ပြင်မယ်ဆိုရင်တော့ဒီ6ချက်ကားကြီးမှာပြဿနာအာမခံမရတဲ့ကိစ္စရယ်နောက်ကြားလူကနေပြီးတော့ဆွဲတဲ့ကိစ္စရယ်နောက်ဒီလိုကိစ္စတွေကိုဒါပြန်နေတယ်နောက်ပြီးတော့လိုအပ်မယ်ဆိုရင်လည်းဒီကောင်ကိုပဲဆက်သုံးမယ်ဆိုတော့ new တွေတိကျတဲ့ new တွေဆွဲတင်တယ
်ဟုတ်ကဲ့အခုအဲ့တော့ဆက်ဆော့ခုနေဖုန်းနဲ့လည်းထောက်ပြသွားတယ်အဲ့လိုဥပဒေ logic ရေးဆွဲလိုက်ရတယ်ဆိုတဲ့သဘောလားမျိုးရှိဒါပေမဲ့ဒီနေရာမှာတခုရှိတာအဲ့လိုပေါ်လေးဟို online တွေပေါ်မှာဖြစ်တဲ့ကိစ္စမျိုးတွေကိုအရေးယူနိုင်မှုဆိုပြီးတော့ရည်ရွယ်ချက်မျိုးနဲ့ထည့်တယ်ပဲထားအောင်ဒါပေမဲ့အခုလက်တွေ့လက်တလောဖြစ်နေတဲ့ကိစ္စတွေမှာကြတော့ဆွဲတာအာဏာပိုင်တွေဆွဲလို့ရှိရင်ကြတော့အရေးယူတယ်အမအရှက်ဘာဖြစ်လို့လဲဆိုတော့မှုအများစုကျွန်တော်မြင်ကြည့်ကြည့်တော့အရှက်သားချင်းဆွဲလို့ရှိရင်ဟိုဘယ်လိုပြောလဲဆက်ဆက်ရဲစခန်းကဆိုအမှုဖွင့်တာမျိုးလားကျွန်တော်တိတ်မတွေ့ဘူးဆိုတော့အခုကဒါကဘာနဲ့သွားပြီးလို့ဖြေးနေကျွန်တော်စိတ်ထဲမှာမြင်မိတယ်ဆိုတော့ထိုင်းတို့ဘာလို့မှဟိုဘယ်လိုပြောတော်ဝင်မိသားစုဟိုစော်ကားအောင်ဆိုတော့ဥပဒေမျိုးဆက်ဆက်ဖြစ်လာတယ်ဆိုတော့ဟိုဒီလိုအခြေအနေမျိုးတွေအခုလက်ရှိအခြေအနေမှာဒီတိဥပဒေကိုကျွန်တော်တို့ကမပြင်းနိုင်မစင်နိုင်သေးဘူးဆိုရင်ရောတတလောကြာကာလအပေါ်လေဟိုမှာဒါမျိုးတွေနောက်ထပ်ပြဿနာတွေဆက်မပေါ်အောင်ဆိုဖြေရှင်းနိုင်မယ့်နည်းတွေဘာတွေရှိနိုင်လဲကိုမြင့်ကျော်မြင့်
ကျွန်တော်မြင်မှာတော့ဒီဥပဒေကိုဟိုအားလုံးအတွက်တပြေးညီဖြစ်ဖို့အတွက်အစိုးရကဟိုတယ်မဟုတ်လားတကယ်လက်တွေ့ကျင့်သုံးတဲ့နေရာမှာဥပဒေရေးထားတဲ့နေရာမှာတော့အဲ့လိုခွဲခြားပြီးရေးထားတော့ဒါပေမဲ့အခုလက်တွေ့ကျင့်သုံးတဲ့အခါမှာအားလုံးသတိပြုမိတဲ့အတိုင်းပဲဟိုတတိပုဂ္ဂလဟိုတူးချင်းပေါ့နော်ပုဂ္ဂလကအခွင့်အရေးကိုချိုးဖောက်ခံလို့ကိုတည်ပြည့်လို့ဖြစ်စေတစ်ခုတစ်ခု online ပေါ်မှာခွင့်ရောင်းဖြစ်စေသွားတိုင်တဲ့အခါမျိုးမှာဒီ yes scan တို့ဘာလို့ကသူတို့ကလုံလောက်တဲ့ဟိုဝီဒီယိုထုတ်ပြီးတော့ဟိုရှာဖွေပြတာလည်းမလုပ်ဘူးဟိုသူတို့စူးစမ်းပြီးတော့ဘယ်နေရာကဘသူပဲဒါပေမဲ့ဟိုခေါင်းဆောင်ပေါ့လေနိုင်ငံရဲ့ခေါင်းဆောင်တို့တပ်မတော်ရဲ့ခေါင်းဆောင်တို့အဲ့လိုမျိုးဟိုဒီလူကြီးတွေအတွက်ဆိုရင်တော့ချက်ချင်းကိုဟလာဖန်စီတာရဲ့ချက်ချင်းကိုဘသူပဲဝါဆိုတော့သူတို့ဟိုရှာဖွေပေါ်ထုတ်တာတွေအဲ့ဒါမျိုးတွေလုပ်တော့ခွင့်ရရမညီမညဖြစ်နေအဲ့ဒါကိုလည်းဟိုဘယ်လိုခေါ်မလဲတကယ်ကျင့်သုံးမယ်ဆိုရင်ဟိုအာမခံလို့ဟာမျိုးပေးတင်တယ်ပေါ့နော်အာမခံမပေးဘဲနဲ့တန်းပြီးတော့ဖမ်းတာရယ်နောက်ကဒီလူဘသူပဲဝါဆိုတာကိုသက်သေပြနိုင်ဖို့အတွက်သက်သေအထောက်ထားတွေနဲ့စုံစမ်းလေးလာပြီးတော့မှအထောက်ထားရှိမှအဲ့ဒီလူကိုဟိုဘယ်လိုခေါ်မလဲတရားစွဲဆိုတာမျိုးနောက်ကတော့ဒါတော့မှပဲဖမ်းဆီးပြီးတော့ဟိုတခါတည်းတန်းပြီးဖမ်းတာမျိုးမလုပ်တင်ဘူးအာမခံပေးဖို့အဲ့ဒါမျိုးလုပ်တင်တယ်ပေါ့နော်အဲ့လိုမှဟိုမလုပ်ဆောင်ဖို့သူတို့မှအခက်အခဲရှိနေတယ်ဆိုရင်တော့ကျွန်တော်မြင်မှာတော့ဒီဥပဒေကိုလောလောဆယ်ဟို free လောက်ထားလိုက်ပေါ့နော်ဒီဥပဒေမတုံးမနဲ့ဒီဟာကိုလွတ်တော်ကဟာလာပြင်ဆင်အတီးပြုတ်နိုင်တဲ့ဟိုပြင်ဆင်နိုင်တဲ့တစ်ခုတစ်ခုလုံးနိုင်တဲ့အတိုင်းအချိန်ထိကိုဆိုင်းငံ့ထားဖို့တော့အကြံပြုချင်တာပ
ါဟုတ်ကဲ့အဲ့တော့ကိုနေဖုန်းလောက်ကိုမေးချင်တာကိုနေဖုန်းလောက်ကဒီလွတ်တော်ကိုယ်စားလှယ်တူလေးဖြစ်တော့ဒီလွတ်တော်လုံထုံးလုံးကြီးရကြားကာလမှာဒါဟိုဒီစကုမကုကာလမျိုးမှာနောက်ထပ်ထားပါတော့ဥပဒေမပြင်နိုင်သေးဘူးအဖြစ်ဖြစ်နောက်ထပ်အစ်စ်မစွမ်းနိုင်သေးဘူးအဖြစ်ဖြစ်ကြားကာလမှာလုံနိုင်တဲ့အခြေအနေမျိုးပါရှိတယ်လွတ်တော်ပါ
လွတ်တော်အနေနဲ့ဒါတော့ဒီပြည်ထောင်စုနဲ့ဆိုင်တဲ့ကိစ္စဆိုတော့ဒါပြည်ထောင်စုဆင့်လွတ်တော်တွေဖြစ်တဲ့ပြည်သူ့လွတ်တော်တွေမြို့သားလွတ်တော်တွေလောက်အောင်မှာပေါ့နော်ကျွန်တော်တို့ကတော့ဒါကြောင့်နိုင်နေတဲ့လွတ်တော်ဆိုတော့ဒီကနေလုပ်လို့မရဘူးကွာအဲ့တော့လွတ်တော်ကနေလုပ်လို့ရတာတော့အမှန်တမ်းပြောရင်တော့ဒီအဆိုပုံစံမျိုးကျွန်တော်တို့တင်လို့ရတာပေါ့နော်တင်ပြီးတော့ဒီမှာပုံမှန်80ပုံမှန်ကွယ်ခါဝေးမှာပါတယ်ဥပဒေရပြစ်မှုတစ်ခုအပြင်တရားစွဲဆိုရတယ်ဝင်ကြီးဌာနကြီးကြိုတင်ခွင့်ပြုချက်ကိုရယူရမယ်တဲ့အပြောချင်တာအဲ့ဒီဝင်ကြီးဌာနမှာသွားပြီးတော့သူကခုနကကိစ္စတွေရဝင်ကြီးဌာနကြောင့်ဖြစ်တာကဟိုအစိုးရကအဖွဲ့အစည်းဌာနတစ်ခုကဆွဲရင်ဝင်ကြီးဌာနလွယ်လွယ်ကူကူနဲ့ခွင့်ပြုချက်ပေးလိုက်ပြီးတော့ဒီဟိုကကြတော့တာမန်လူတွေကဆွဲရင်တော့အဲ့မှာနေသွားပြီးတော့ကျွန်တော်တို့ဖြစ်နေတ
ဲ့ကိစ္စ
လည်းလမ်းမီတဲ့ကိစ္စမျိုးနောက်ပြီးတော့အဲ့မှာ process တွေကဟိုပါဝါရှိတဲ့လူဆိုရင်ကြာအမြန်ပြီးတော့ပါဝါမရှိတဲ့လူဆိုရင်ကြာနေတဲ့ပုံစံမျိုးဆိုတော့ဒီဝင်ကြီးဌာနကိုကျွန်တော်တို့ကဟိုဖြစ်ပြီးတော့ နည်းနည်းလေးတခုခုတိုက်တွန်းတဲ့အဆိုပုံစံမျိုးဒါလွတ်တော်နေတဲ့ဒါလောက်အောင်ပါဘောနော်နောက်တစ်ခုကတော့ကိုယ်ကိုမင်းကပြောရတော့ကျွန်တော်ဖြည့်ပြောရရင်တိတ်အန္တရာယ်ကြီးတာအဲ့ဒါပဲကကျွန်တော်တို့ဒီ ID လောကမှာကျတော့အတုလောက်ရတာရမ်းလွယ်တယ်ကျွန်တော်ပုံယူလိုက်မယ်ကျွန်တော်နာမည်သုံးလိုက်မယ်ပြီးရင်အဲ့မှာပောက်တက်ကပြောပြီဆိုရင်ကျွန်တော်လာဖမ်းတာပဲဆက်ချင်းလာဖမ်းမှာပဲအဲ့လိုဖြစ်နေတယ်အဲ့တော့ခုနကပြောလို့မဖမ်းခင်မှာတေချာအောင်ဒီအကောင့်ကဒီလူသုံးတာလားတေချာတဲ့စီစဉ်မှုမျိုးလုပ်သလားအမှန်တမ်းပြောအခုဖမ်းသမျှတော့ကျွန်တော်အဲ့လိုလုပ်တယ်လို့မကြားမိဘူးအဲ့တော့အဲ့လိုမျိုးမလုပ်ဘဲနဲ့ကျွန်တော်တို့ဖမ်းတဲ့စီရဲ့ပုံစံမျိုးတွေကလည်းလူတိုင်းအခြေအနေတွေဒုက္ခရောက်သွားနိုင်တဲ့အခြေအနေမျိုးဖြစ်တယ်ကွာအဲ့တော့ဟိုခုနကပြောသလိုပဲဒီလိုမျိုးပြဿနာတွေရှိနေတဲ့အနေအထားတစ်ခုမှာတော့ကျွန်တော်တို့မချင့်သုံးမှုဒီဥတွေပုံမှန်ကိုခဏ freeze ပေါ့နော်လှုပ်ထားတဲ့ပုံစံမျိုးလေးကိုတော့လွတ်တော်ရတယ်တိုက်တွန်းပြီးတော့ဒီဝန်ကြီးဌာနကလည်းလုပ်ပိုင်ခွင့်ရှိပါတယ်เนาะအဲ့လိုမျိုးသာလှုပ်ထားမယ်ဆိုရင်တော့ဒီကျွန်တော်တို့ဒီကြားထဲမှာပြဿနာတွေငြိမ်းသွားမှာထင်ပါတယ်
ဟုတ်ကဲ့ဟိုကွာတော့ဟုတ်တယ်ဟိုမှန်နာမာနောက်မှရှင်းဘူးလို့ပြောတော့ဟိုချုပ်ထဲသွားဆိုတဲ့အခြေအနေဖြစ်တ
ယ်ဟုတ်ကဲ့ဟုတ်
ကဲ့ဟုတ်တယ်နောက်တစ်ခုကအခုသူကျွန်တော်တို့ခုရှိတာပေါ့လေဒါတော့ဟိုကို66ကာကြီးနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကပြောဆိုနေကြတာဒါပေမဲ့အလားတူပဲကျွန်တော်သိလောက်ဆိုလို့ရှိရင်ဟိုဒီသူကမီဒီယာအပိုင်းနေမှာပေါ့လေမီဒီယာကိုဖိနှိပ်မှုတွေမီဒီယာကိုကန့်သတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကလည်းဖိအားပေးပြောတာရှိတယ်ကျွန်တော်မှတ်မိတာဆိုဒီနေ့အစောပိုင်းမှာဒီဟို CPJ တို့ဘာလို့ကလည်းသူတို့အစိုးရတိုက်တွန်းတဲ့ဥပဒေဟောင်းနေရှိတယ်အဲ့ဒီမှာဟိုနိုင်ငံတော်လေးဝက်ချက်အဲ့ဥပဒေမျိုးတို့ဒီ electronic ဥပဒေတို့လို့အဲ့လိုမျိုးပေါ့လေဥပဒေဟောင်းအမြင်တွေလက်တလုံးမှာတော့ဒါပေမဲ့ကျွန်တော်တို့သိလောက်တော့ဒီပဲအစိုးရလက်ထက်တွေရောဒီနိုင်ငံတော်လေးဝက်ချက်အဲ့ဥပဒေတို့အောင်နဲ့အရေးယူလာပါဆိုတော့တော်တော်လေးတော့မရှိတော့လောက်ရှားပါပဲဒါပေမဲ့လည်းဒီဥပဒေတွေကဟိုတုံးမယ်ဆိုတုံးနိုင်နေခွင့်လန်းနေရရှိနေသေးတော့ဒီလိုဥပဒေဟောင်းမြင်တွေသူချင်းဒီမီဒီယာလောကကိုဖိနှိပ်နိုင်တဲ့ဥပဒေတွေရောဟိုပြင်ထင်တာတွေလုံးဝဖျက်တင်တာတွေဘာတွေများရှိအောင်လဲခင်ဗျာ
ဟိုကျွန်တော်တို့အဆိုပြုဟိုဆွေးနွေးနေကြတာပေါ့လေအဆိုပြုတယ်ဆိုတော့ဟိုအဆိုပြုချက်တော့အခုချိန်ထိတော့ပြီးနိုင်လောက်တဲ့အဆင့်တော့မရောက်သေးအဆိုပြုဟိုအဆိုပြုတော့ပြီးနိုင်လောက်လွတ်တော့ပြီးနိုင်လောက်တဲ့အဆင့်တော့မရောက်သေးဘူးဒါပေမဲ့ဒီ NND ဆိုတာတက်လာပြီးကြတဲ့ကဒါလွတ်တော့မှဥပဒေဟိုပြင်ဆင်ခြင်းတဲ့ဟာတွေပြင်ဆင်ဖို့လမ်းပွင့်သွားပြီလို့အားလုံးကမျှော်လင့်ကြတာဆိုတော့ကျွန်တော်တို့မီဒီယာနယ်ပယ်ကလည်းဟိုမီဒီယာလွတ်လပ်ခွင့်နဲ့ဟိုအတွက်ဟိုဘလကောမ်နဲ့ဟန်တာရရောက်တဲ့ဥပဒေတွေပုံမှန် 900 ပေါ့ပုံမှန် 900 ဆိုရင်လည်းဒါ1862ခုနှစ်ထဲကကိုလိုနီလက်ထက်ခဲကဟိုပြဋ္ဌာန်းခဲ့တဲ့ဥပဒေအခုချိန်ထိဘာမှမပြင်းမစင်ဟိုရင်ခင့်နဲ့မညီတော့ဘူးပေါ့နော်ဟိုပြောချင်တာတော့ဟိုဒီဥပဒေကိုစပြီးရေးတဲ့ဟိုပြည်ထောင်နိုင်ငံဒီပြင်းသူဒီဟာကိုပုံမှန် 900 ကိုဒီအရက်ဘက်ဥပဒေကိုဒီပြည်မှုဆိုင်ရာတွေကနေအရက်ဘက်ဥပဒေကိုသူက1989မှာပြောင်းလာပြီလို့ဟိုဥပဒေနိုင်ငံများဥပဒေပညာရှင်တွေလာတဲ့ခါမှာပြောပါတယ်အိန္ဒိယလည်းအဲ့လိုပဲလားတူပဲဒီပြည်မှုဆိုင်ရာတွေမှာမရှိတော့ကျွန်တော်နိုင်ငံမှာရှိနေသေးတယ်ပေါ့နော်ကျွန်တော်တို့ကအဲ့ဒီမျိုးကိုဆက်ခံပြီးတော့အခုချိန်ထိရှိနေတာဒါလည်းပုံမှန် 900 ကိုကျွန်တော်တို့ကအဲ့ဒီဘက်ပြည်မှုဆိုင်ရာနေရက်ဘက်ဥပဒေပဲပြောင်းဖို့လိုတယ်နောက်တစ်ခုကတော့ဟိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပေါ့အဲ့ဒါလည်း1923ဒါလည်းဗြိတိချကိုလိုနီခေတ်တည်းအားပဲအဲ့ဒါလည်းသတင်းမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေမှာဒီဥပဒေကိုတော့တစ်ခုလုံးဖျက်ဖို့တော့မဟုတ်ပါဘူးတိုးတော့သတင်းမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေမှာပြင်းထန်လွန်တဲ့ပြစ်ဒဏ်ဟိုချိန်ချောက်လွန်ရကြတဲ့အတွက်အဲ့ဒါလည်းဒီသတင်းမီဒီယာနဲ့ဆက်နွယ်ရင်ဘယ်လိုမျိုးဟိုနေမလဲဆိုတဲ့ဟာလည်းပြင်ဖို့အတွက်ရှူတောင်းကနေအဲ့ဒါလည်းကျွန်တော်တို့အဆိုပြုတာတွေရှိပါတယ်ဆိုတော့လောလောဆယ်မှာအရေးတကြီးဆိုရင်တော့အဲ့ဒီနှစ်ခုပေါ့နော်အခုတော့ဒီ66ကကြီးကတော့ထပ်တိုးလာတာဒါပြောစရာမရှိဘူး
ဟုတ်ကဲ့ဒါတော့ဟိုကျွန်တော်တို့ဟိုပြင်တဲ့နာဖြတ်တဲ့နာအပိုင်းပေါ့လေနောက်တော့ဥပဒေပြေးမှလည်းကိုနေဖုံးလိုက်ကိုမေးချင်တာဆော့ဆော့လည်းကိုနေဖုံးလိုက်လည်းထောက်ပြတာရှိတာဒီ cyber law ပေါ့လေဒါတွေကအခုကျွန်တော်တို့ဒါတွေဆွဲဖို့ဒီဥပဒေပေါ်လာဖို့ရေးဖို့ပြုဖို့ကဘာတွေအခက်အခဲတွေရှိနေလို့ကျွန်တော်အခုချိန်အခုလောက်ဒီချိန်နေကြံ့ကြာနေရ
cyber law ကတော့လေအရင်တည်းကကျွန်တော်တို့ဆွဲထားပြီးမူကြမ်းပေါ့နော်ဆွဲထားပြီးရှိရလို့ကြားတယ်ဒါပေမဲ့အခုချိန်ကြီးတော့မတင်သေးဘူးပေါ့နော်ဘာလို့မတင်သေးလဲအဲ့တော့ပြောချင်တာကတော့ cyber law လို့ဆိုတဲ့ဟာမျိုးကိုကျွန်တော်နည်းနည်းဟိုပြုတ်သေးတယ်เนาะပြုတ်တဲ့အခါမှာလည်းတခုရှိတာဒီ cyber ဆိုတာနှီးပညာနဲ့ပတ်သက်လာပြီဆိုရင်ဒါနှီးပညာကျွမ်းကျင်တဲ့လူတွေရဲ့ဒါအကြံပြုချက်တွေเนาะဆွေးနွေးချက်တွေအဲ့ဒီဟာတွေကိုကြည်ကြည်ပြန့်ပြန့်ကျွန်တော်တို့ယူပြီးတော့မှစနစ်တကျဆွဲတင်တယ်ဟိုကျွန်တော်တို့အလောကြီးနဲ့မြန်မြန်ဆန်ဆန်နဲ့ import ကောင်းကောင်းမရှိဘဲနဲ့ဆွဲမယ်ဆိုရင်ထပ်ပြီးတော့ဥပဒေဟာဒါပြည်သူလူထုကိုထီးလို့မိုးတဲ့ဟာမျိုးဖြစ်ပဲနဲ့အပေါ်ကနေပြီးတော့ဖိထားတဲ့ဥပဒေမျိုးတွေဖြစ်သွားတတ်တယ်အဲ့တော့ကျွန်တော်ကတော့တေချာလေးလာတုံးသက်ပြီးမှဒီ cyber law ဆိုတဲ့ဟာကိုဆွဲတင်ဒီလိုဟာမျိုးတွေဆိုတော့ဒီထက်ကနေဆွဲထုတ်ပြီးတော့66ကာကြီးဆိုဟာမျိုးဆွဲထုတ်ပြီးတော့ဟိုဘက်ထဲကိုထည့်လိုက်နောက်တချို့ဟာတွေရှီပြီးသားဟာတွေလည်းပြန်ချက်ရမှာရှိတယ်အသေးဖြတ်တဲ့ကိစ္စဆိုရင်ဟုတ်တယ်900ရှိတယ်ဒါပေမဲ့အဲ့900ကဒီမှာ online ပေါ်မှာတည်းဖြတ်တဲ့ကိစ္စကြတော့တော်မတူတော့ပြန်တော့ online ပေါ်မှာဘယ်လိုဟာမျိုးကိုတတ်တည်အနေနဲ့သုံးပါလဲနော် screenshot တွေကိုတော့ကျွန်တော်တင်လို့ရလားဆက်ပြီးအများကြီးကျွန်တော်တို့ဒါစဉ်းစားအောင်အဲ့တော့ cyber law တွေလုပ်တင်တယ်နောက်တစ်ခုကကျွန်တော်ဖြစ်ပြောနေတာဒီသတင်းမီဒီယာကောင်းစီနဲ့ပတ်သက်တဲ့ဒီသတင်းမီဒီယာဥပဒေကိုလည်းပြန်ပြီးတော့ပြင်နေတယ်တင်တယ်ဒီကောင်းရဲ့အခန်းကဏ္ဍကိုကျွန်တော်မျှင့်သေးတယ်သတင်းမီဒီယာကောင်းစီရဲ့အခန်းကဏ္ဍကိုအခုဆိုရင်တိုင်ငင်တိုင်မတိုင်ငင်လည်းရတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်မီဒီယာနဲ့ဘာပဲပြဿနာတက်တဲ့သတင်းမီဒီယာကောင်းစီကိုအရင်တိုင်မှာပြီးရင်ဖြည့်ရှင်းမှာမရတော့မှ ubin ni lan chang ne twa ba so le ha ko chano ra phet phet da da chano ra aloe de no mo so yin media ne aso ya ne so ra ga da pot dai mu ri ya a myae dan shi ni ma ba aloe pot dai dai da patana ri tat ni ba so na sin mo de ya okay
jesus de ma ne ko ne jo ko ni kon la ko sin ni pi cha
le okay jesus
de ma
da ga ro myama democracy ye a swin ni kan si sin ko tin set pi ga da ba
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။တော်ရရှင်တို့အခုဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40နဲ့လိုင်းဒိုမီတာ50တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အကြမ်းဖက်တက်ခိုက်သူတွေဟာရွာသားတွေကိုစီယုံပြီးတပ်မတော်ကိုဒဏ်ပြန်တက်ခိုက်ခိုင်းတာဖြစ်ဖြစ်သမ
ျှဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာပါဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာစီစဉ်ကိုထုတ်လွှင့်ပြပါမယ်။မတ်အေးတန်နာကျော်ကစီစဉ်တင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ
။မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာရေးလာတဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖျော်ပြပေးမှာပါ။သောရရှင်နေမြစ်တာဒေလက်ဆောင်ပေးပို့တဲ့မြန်မာသတင်းလေးတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA Facebook စာမျက်နှာမှာရေးလာတဲ့သောရရှင်စကိုင်းတိုင်းတက်လွင်ကပါဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးစီမှာလေ။သူက VOA Facebook စာမျက်နှာကိုအမြဲတမ်းအားပေးသူပါတဲ့ VOA ကတင်ဆက်ပေးတဲ့ထူးခြားထွေလာသတင်းတွေမြန်မာနိုင်ငံသတင်းတွေကိုလည်းပို့ပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ် VOA အသံလွှင့်ဌာနကိုအထူးကျေးဇူးတင်ကြောင်းလည်းပြောခြင်းပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့စကိုင်းတိုင်းတက်လွင်ကသောရရှင်မိုးထက်အခါစာရေးလာပါတယ်ရှင် VOA အစီအစဉ်တွေကိုအားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်VOA Facebook စာမျက်နှာပေါ်မှာပဲနောက်ထပ်ရေးလာတဲ့သောရရှင်ကတော့ရန်ကုန်ရွှေပြည်သာကအရှင်စန်တီမှာဖြစ်ပါတယ်။ဒီသောရရှင်ဖုံဖုံက
အခုချိန်ထိ VOA အားပေးနေစေအကြိုက်ဆုံးကနိုင်ငံရေးဝေဖန်ချက် Radio Kick ကအဘကျေးဇူးကြောင့်ဘယ်တော့မှမကုန်နိုင်။နှက်သုံးနိုင်ဖို့အွန်သုံးတတ်ဖို့ဤပညာတတ်ဖို့လိုတယ်။အဘခေပညာရေးနှိမ့်ချထားတော့အွန်သုံးတတ်သူအနည်းငယ်ပဲရှိ။နှက်ကမြန်မာမှာဈေးကြီးနေစေအကောင့်ကမိုတက်တလောက်တောင်ကြာကြာမခံ။စံငါကောင်လေးအာကိုတော့ကိုပြန်မေးရှုပ်ပါတယ်ထုံသာအတိုင်း 3V တက်ခဲရေဒီယိုပဲစိတ်ချရပါတယ်ဝိုင်းတော်သားအားလုံးကြားမှချမ်းသာကြပါစေ
ဤပညာတွေဘလောက်ပဲတိုးတက်တိုးတက်နောက်ဆုံးတော့တက်ခဲနဲ့ရေဒီယိုလေးကစိတ်အချရာဆုံးမှာဆိုပြီးတော့ဒီသောရရှင်ဖုံဖုံရေးလာတာပါဟုတ်ကဲ့ပါရှင်ဘယ်နည်းနဲ့ပဲ VOA အစီအစဉ်တွေကိုနားထောင်ထောင်ဒါမှမဟုတ်လေရုပ်မြင်သံကြားကပဲကြည့်ကြည့် Facebook ကပဲကြည့်ကြည့် VOA အစီအစဉ်တွေကိုဖတ်ရှုနားဆင်အားပေးတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့စာတွေထဲမှာစာတစ်စောင်ကိုပြန်ကြားပေးကြပါတယ်နော်။ဒါကတော့ဒီအော်တိုဘာလအလားကုန်ပိုင်းလောက်တုန်းကကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ဒီသတင်းကတော့ဒီနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးမှာခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှာဖြစ်ပြီးတော့သူတို့အနေနဲ့မှန်မှန်ကန်ကန်ဖြောက်ဖြောက်မတ်မတ်အာသွန်ခွန်ဆိုင်ပါဝင်လှုပ်ဆောင်ဖို့လိုတယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြောကြားသွားတဲ့သတင်းနဲ့ပတ်သက်ပါတယ်။တရကောင်းကသရရှင်အောင်ကံမြင့်သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးပြန်ပြီးတော့တုံ့ပြန်ရေးလာပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာ။အမေစုရဲ့စေတနာကိုအထူးပဲလေးစားပါတယ်။ဒါပေမဲ့အမေစုရဲ့စေတနာနဲ့ခရိုနီတွေအတွက်ထိုက်တန်ရလာဆိုတာကိုကျွန်တော်မြန်မာပြည်သူများအတွက်စောင့်ကြည့်ရမယ်အခြေအနေပါ။ဒ ဒီနေရာကပဲအမေစုကိုမြေတားရက်ခံခြင်းမလေးအမျိုးသားရင်ကြားစီဆိုပြီးတော့လူတိုင်းနဲ့ရာရာတိုင်းအပေါ်မှာယုံကြည်မှုမလွန်ကဲဖို့အရေးတကြီးသတိထားစီခြင်းမလေးခရိုနီတွေရဲ့နှစ်ပေါင်းများစွာကုကျိုးရှာအမျက်ထုတ်မှုစနစ်ဆိုးရိုးကိုဖျောက်ဖျက်လိုခြင်းလို့စေတနာနဲ့အမေစုရဲ့ကမ်းလှမ်းချက်ကိုပြည်သူတယောက်အနေနဲ့သဘောပေါက်ပါတယ်။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ခရိုနီတွေအပေါ်မယုံဆဲချက်ယုံတဲ့ချက်နဲ့စိုးရိမ်မကင်းဖြစ်မိပါကြောင်းပြည်သူတယောက်အနေနဲ့တင်ပြလိုက်ရပါတယ်။ VOA ဝိုင်းတော်သားများကြားမတော်မူကြပါစေ
။ဒါကတော့မြန်မာနိုင်ငံမှာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ခရိုနီတွေလည်းပါဝင်ရမယ်ဆိုတဲ့ဒေါက်တာဆန်းစုကြည်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတော့တရေကောင်းက VOA သောရရှင်အောင်ကံမြင့်သူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့တုံ့ပြန်လာတာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်လင်းလင်း VOA နဲ့ပတ်သက်ပြီးရေးလာတာမှာတော့
သတင်းကိုသတင်းလို့တင်ပြတတ်တယ်သတင်းတင်ပြပုံကလည်းတယောက်ယောက်ကိုသိစေခြင်းလို့စေတနာထားပြီးပြောပြတဲ့ပုံစံမျိုးဖြစ်လို့ကြိုက်တယ်ဗလိုက်မှုလည်းမတွေ့ရဘူးဒါကြောင့်15နှစ်ကြာတဲ့တိုင်အောင်ဒီနေ့အထိရမပြတ်နားထောင်ပြစ်ပါတယ
်သတင်းတင်ပြပုံကိုကြိုက်ပါတယ်ဆိုရရေးလာတဲ့လင်းလင်းကျေးဇူးတင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOA ကလက်ခံရရှိပါရနော်အဲ့ဒီထက်ကအစားတစ်စောင်ကိုတော့ခင်းနှင်းဖြိုးဆိုတဲ့သောရရှင်ရေးလာတာပါသူကတော့အစားဆိုပေမဲ့လည်းကြပြလေးတစ်ပုတ်ရေးဆက်ပြီးတော့အခုလိုပို့လာတာဖြစ်ပါတယ
်ဘဲလန်းကပဲတော်တော်ပန်းနိုင်ရောက်ဖို့အရေးကြီးတယ်ဘဲလေးပဲလှော်လှော်ပြင်လေကြော်ဖို့ကအဓိကဘဲကြောက်တောင်ဘလောက်ပဲမြင့်မြင့်တနည်းမှာတဲဝင်ဖြစ်ရတာကြီးပါပဲတင်ဒီမြန်မာနိုင်ငံသားတိုင်းပြည်ကိုချစ်တဲ့စိတ်တင်သွေးထဲမှာရှိနေတယ်။မြင့်မြတ်သောလူသားတင်ဤတတ္တိဆွမ်းပကားဘာတာဝင်ပဲရရဘေးနေရာပဲကြကြစေတနာနဲ့သာပါဝင်ကြပါ။တို့ဘိုးဘွားမြေယာတို့အားလုံးပိုင်အားလုံးနိုင်စေဖို့ကမ္ဘာအစင်းရဲဆုံး LDC စီးရင်ဝင်နိုင်ငံကြီးကိုပြန်လည်တိုးတက်ဖို့အမေစုနဲ့အတူခြိတက်ကြပါစို့
။ကမ္ဘာအစင်းရဲဆုံးနိုင်ငံစီးရင်ကနေပြီးတော့နိုင်ငံတော်ပြန်လည်တိုးတက်ဖို့အတွက်အမေစုနဲ့အတူအားလုံးဝိုင်းဝန်းလှုံ့ဆော်ကြပါစို့ဆိုပြီးဒီသောရရှင်ခင်းနှင်းမျိုးကြပြလေးတစ်ပုတ်ဆက်ပြီးတော့ပို့လာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ Billboard Top 100ထဲကတချင်းလေးတစ်ပုတ်နဲ့သောရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်။တချင်းနာမည်က Side to Side ဖြစ်ပြီးတော့ American အဆိုတော်ကောင်မလေး Ariana Grande က Rapper Nicki Minaj နဲ့တွဲဖက်ပြီးတော့တည်ဆူထားတာဖြစ်ပါတယ်။Ariana Grande ရဲ့တတိယမြောက် Studio Date ပြ Dangerous Woman အတွက်ဒီသတင်းထွက်တာဖြစ်ပြီးတော့ဩဂုတ်30ရက်နေ့မှာစတင်ပြီးတော့ဖြန့်ချိခဲ့တာပါ Reggae Pop ဂီတသတင်းတစ်ပုဒ်ဖြစ်ပါတယ်နံပါတ်အမြင့်ဆုံးဖြစ်နေအခုဒီသတင်းက Billboard Hot 100အစီအမံနံပါတ်6 UK တစ်ပုဒ်ထဲဒီသတင်း Single အကောင်းဆုံးစီးမားတော့နံပါတ်4ချိန်ထားပါတယ် Australia နိုင်ငံမှာအကောင်းဆုံးတင်းနံပါတ်3 New Zealand မှာနံပါတ်2အသီးသီးချိန်ထားပါတယ်ဒီသတင်းကို Ariana Grande နဲ့ Nicki Minaj တို့တွဲဖက်ပြီးတော့2016 MTV ဂီတဗီဒီယိုဆုချီးမြင့်ပွဲမှာလည်းဖျော်ဖြေခဲ့ပါတယ်2016 AMA ဆုပေးပွဲမှာလည်းဒီသတင်းနဲ့ပဲသူတို့ဖျော်ဖြေခဲ့ကြတာဖြစ်ပါတယ် Ariana Grande နဲ့ Nicki Minaj တွဲဖက်သည်ဆိုထားတဲ့ Side to Side ဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်ရှင
် Been all night Ariana Been all day Nicki Minaj And boy you got me walking side to side I'm talking to you See you standing over there with your body Feeling like I wanna rock with your body And we don't gotta think about nothing I'm coming at you Cause I know you got a bad reputation Doesn't matter cause you give me temptation And we don't gotta think about nothing These friends keep talking way too much Say I should give you
Ariana Grande နဲ့ Nicki Minaj တို့တွေ့ဖက်စီဆူထားတဲ့ Side to Side ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့သောရရှင်ရဲ့စိတ်ကြိုက်မြန်မာတခြင်းလေးတစ်ပုဒ်နဲ့မြေတားတေးလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။ပထမဦးဆုံးမကွေးမြို့ကအာကစားသမားများဆိုပြီးတော့သောရရှင်စာရေးပြီးတော့သူရင်ဖွင့်လာတဲ့အကြောင်းလေးတစ်ခုကိုတင်ပြပေးကြပါမယ်။ဒီသောရရှင်ကအာကစားကွင်းမြေပေါ်ကအစိတ်ရှိုးများလို့ခေါင်းစဉ်တက်ပြီးတော့သူရဲ့မကျေနပ်ချက်ကိုအခုလိုမျိုးရင်ဖွင့်လာပါတယ်
။ကျွန်တော်မကွေးမြို့လေကောင်မှာခရိုင်ဘောလုံးကွင်းရှိပါတယ်။ဒီကွင်းကိုအစင်မြင့်ပြုပြင်ဖို့နိုင်ငံတော်အာကစားဝန်ကြီးဌာနကနေနှစ်စဉ်သိန်းထောင်ချီးပြီးတော့ငွေရချပေးထားပေမဲ့ထင်သာမြင်သာဖြစ်အောင်ဘာတစ်ခုမှပြုပြင်တာမရှိတဲ့အပြင်ဒီအခုအစိုးရတဲ့လက်ထက်မှာလည်းပဲဒီမကြာခဏဒီကွင်းမြေပေါ်မှာစတိတ်ရှိုးတွေကျင်းပနေပါတယ်။ကျွန်တော်တို့အားကစားသမားတွေဘောလုံးကွင်းရှိပြီးတော့ကစားကွင်းမရကြပါဘူးစတိတ်ရှိုးမလုပ်ခင်တရက်နှစ်ရက်ကနေစပြီးတော့ကွင်းမြေပေါ်မှာဆောက်လုပ်ရေးပစ္စည်းတွေတန်တဲတန်ချောင်းတွေတင်ထားတဲ့ဒီ7ဘိန်း12ဘိန်းကားတွေဟာဝင်ထွက်နေတာကြောင့်ကွင်းမြေလည်းပျက်စီးရပါတယ်စတိတ်ရှိုးပြီးပြန်တော့လည်းတရက်နှစ်ရက်ဝင်ထွက်ပြီးတော့တည်ယူကြပြန်ပါတယ်ဒါအပြင်ကွင်းမြေပေါ်မှာအမိုက်တွေအညစ်အကြေးတွေတန်တိုတန်စတွေပြင်းတို့ပြင်းစတွေနောက်ဒီတောက်စားမှုရထားတဲ့ဘူးကွန်ပလင်းကွန်နဲ့ပလင်းခွဲစတွေကြောင့်အာကစားသမားတွေမှာမကြာခဏလည်းထိခိုက်ဒဏ်ရာရပါတယ်။ဒီလိုကိစ္စတွေကအာဏာပိုင်တွေနဲ့စီးပွားရေးသမားတွေပျော်ပွဲရှင်ပွဲဗန်းပြပြီးတော့ကိုကျိုးရှာနေကြတာကိုလည်းမကွေးမြို့တစ်မြို့လုံးကသိပါတယ်။အခုဒီအစိုးရတဲ့လက်ထက်မှာအရေးယူမှုအားနည်းနေတာကိုအခွင့်ကောင်းယူပြီးတော့ကိုကျိုးရှာနေတဲ့ဝန်ထမ်းတွေအပေါ်အချိန်မီအရေးယူဆောင်ရွက်တင်ကြောင်း VOA ကနေတဆင့်သက်ဆိုင်ရာတွေသိအောင်အခုလိုစာရေးသားတင်ပြလိုက်ပါတယ်
။အာကစားကွင်းမှာအကစားမလုပ်ရပဲနဲ့ပျော်ဝဲရှင်ပွဲတွေလုပ်နေပါတယ်ဆိုပြီးတော့ဒီသောရရှင်မကြည့်မနဲ့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ဒါမင်းဒီမှာစဉ်းစားမိတာကဒီလိုပျော်ဝဲရှင်ပွဲတွေမျိုးကိုလာပြီးတော့ကျင်းပပေးပါဆိုပြီးတော့စောင့်နေတဲ့သူတွေရဲ့သဘောထားကတော့ဒါနဲ့ဆက်ကျင်မဲ့ဖြစ်မဲ့ထင်ပါတယ်။ဒါမင်းအရေးကြီးတာကဒီလိုပျော်ဝဲရှင်ပွဲတွေကျင်းပပြီးသွားရင်လည်းအမိုက်တရက်တွေကတော့တေချာပြန်ပြီးတော့ရှင်းလင်းရမှာဖြစ်ပါတယ်။ကျမရေးအတွက်ကဘေးကင်းလုံခြုံမှုအတွက်ရောနောက်ပြကုဏရောင်းအောင်လို့အကစားလုပ်ချင်တဲ့သူတွေအတွက်ပါအလုံးအဖက်ဖက်ကထိခိုက်ရတာဖြစ်ပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာတင်ရက်ချင်ပါတယ်။တိတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့တေးတောင်းလာတဲ့သောရရှင်လေးကိုမြမတချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ပေးချင်ပါတယ်။မုံရွာမျိုးကအမိုးထက်အာကာကယန္တိရဝေကမိဘညီကိုမောင်နှမတွေမိတ်ဆွေတငယ်ချင်းတွေနဲ့ချစ်သူအတွေ့ဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ် VOE ကနေပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်တောင်းလာပါတယ်။နင်းနီခင်းစော်နဲ့91တို့တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးမြစ်တာတေးလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော့ဒီတစ်ပတ်တော့ဒီတချင်းလေးနဲ့ပဲဖြောပြပေးချင်ပါတယ်နော်။နင်းနီခင်းစော်နဲ့91တည်ဆူထားတဲ့အယောင်တွေမစိုးပါနဲ့ဆိုတဲ့တချင်းလေးကိုအခုတေးတောင်းထားတဲ့သောရရှင်ရော VOA တစ်ချစ်သောရရှင်အားလုံးရောလက်ချိုက်ခံစားနိုင်လို့ညွှန်လင်းပါတယ်။နားဆင်ကြည့်ပါဦးရှင်။နန်းနန်းငါ
ကကောင်းတဲ့သူဆိုရင်ငါကခုကဆွဲတဲ့လူနေကြည့်နေပြုံးဘတော်မှငါမရိုးခဲ့ဘူးနေမငါရဲ့ချစ်တွေအလုံးစုပုံမိရိုက်ချိုးခဲ့သူရင်ဘဲနောက်ဘဲကြောက်ပြီးကြောက်စီဆက်ပြီးကြိုးတဲ့သူနေခဲ့သမျှရွှေသမျှအကွက်တွေလည်းငါမသိရကကြီးမအားကြီးဆုံးအောင်တီးတော့မှနာကြီးရနေလို့တော့ကြောင်းရတွေသာငါတို့ချက်ကစီထားငါဘွားတဲ့ခုဝင်ကြီးမင်းဆိုတာပါပြီးသားငါမသိပါနဲ့ရှိကသူအလိုလိုကြလာတယ်သူတပါးစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်မျက်နာကကလေးလိုနဲ့နောက်ကျောကိုကြားချောင်းငါကိုချစ်တယ်ပြောတကယ်တမ်းတော့ချမ်းတယ်ရောအဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့စကားတွေငါကိုလာပြီးစိတ်မထိုးနဲ့ဒီကဘာမှနေရှိတော့ဘူးဆိုတဲ့စိတ်နဲ့နေချိခိုင်းနဲ့ဒီကဘာမှနေရှိတော့ရင်ရှေ့ရက်နဲ့ငါသေးပြီးပါပဲ
နေနေခင်ကောင်က91နဲ့တွဲဖက်သီးဆူထားတဲ့အကြောင်းမျိုးမဆိုပါနဲ့ဆိုတဲ့တစ်ချက်လေးနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလာတဲ့ကိုတင်းနေရနေညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဖဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
ရှင်ကငါကိုငါဒီဇလန်ရဲ့မင်းသားချင်ဘူးပဲမင်းပေးတဲ့ယူအ
ရာဒါကတော့မအီတနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ
်လက်ရှိအစိုးရအဖွဲ့တွေကတပ်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်စက်လိုက်ပါတယ်ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုပေါ်ဆောင်တဲ့နီလန်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင်းပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ပေါ်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်အင်္ဂါညတိုင်းရည်လည်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812994လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်တော်ရှင်နေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။မနေ့ဖန်ညတရရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။စင်ခုံမှုအစ်တင်နဲ့ရင်ဆိုင်နေရတဲ့မြမတက်မတော်ဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပတ်ဆွေးနွေးထားပါတယ်မအင်ဂျင်နိုင်ကအကူကြီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ16ရက်နေ့ကအစိုးရဟာနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်နိုင်ငံတော်သမ္မတရုံးရဲ့အဲ့ဒီကော်မတီဖွဲ့စည်းကြောင်းသတင်းထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းဖြစ်စဉ်များနဲ့ဆက်လျင်း၍အချိန်နှင့်တပြေးညီသတင်းထုတ်ပြန်ခြင်းများဆောင်ရွက်နိုင်ရန်အတွက်ဆိုပြီးဖော်ပြထားပါတယ်။ကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်ပင်ခံရုံးဒုဝန်ကြီးဦးခင်မောင်တင်ကဆောင်ရွက်ပြီးအတွင်ရေးမှူးအဖြစ်နိုင်ငံတော်သမ္မတရုံးဒုညွန်ညုပ်ဦးစော်ထေးကိုတာဝန်ပေးထားပါတယ်။အဖွဲ့ဝင်တွေအဖြစ်ကာကွယ်ရေးနိုင်ငံခြားရေးပြည်ထောင်ရေးနဲ့ပြည်ချရေးဝန်ကြီးဌာနကတာဝန်ရှိသူတွေဆောင်ရွက်ကြပါတယ်။ကော်မတီဖွဲ့စည်းပြီးပြီးချင်းနောက်နေ့ကစရခိုင်ပြည်နယ်မောင်တော်ဘက်ကသတင်းတွေကိုအဆက်မပြတ်ထုတ်ပြန်ပေးနေတာတွေ့ရပါတယ်ဒီတော့အတွင်းသတင်းထုတ်ပြန်ရေးကော်မတီတွင်းရေးမှူးတာဝန်ယူထားသူဦးစော်ထေးကလည်းသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်စာမျက်နှာမှာမောင်တော်နောက်ဆုံးအခြေအနေခေါင်းစဉ်နဲ့အတွေ့အမြင်စာစုတစ်ခုရေးပါတယ်ထူးခြားတာတစ်ခုကတော့သူ့ဖော်ပြချက်ထဲမှာတပ်မတော်ဟာရခိုင်ပြည်နယ်မောင်တော်ပြည်ထနာမှာစိန်ခေါ်မှုအစ်စ်တရရင်ဆိုင်နေရပြီဆိုတာပါပဲလက်ရှိမောင်နှောပြဿနာဘယ်အခြေအနေရောက်နေသလဲတပ်မတော်အနေနဲ့တကယ်ပဲစိန်ခေါ်မှုအစ်စ်တရရင်ဆိုင်နေရပြီလားဆိုတာလေးလာသုံးသပ်ကြည့်ကြရအောင်ပါ
ရခိုင်ပြည်နယ်မောင်နှောဘက်ကပြဿနာကိုအချင်းလောင်ပြန်ပြောရမယ်ဆိုရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ရဲကင်းစခန်း3ခုကိုတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်ခံရတာကစပါတယ်ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ဝင်တချို့ကြာဆုံးခဲ့တယ်လို့ကင်းစခန်းကလက်နက်ငယ်တချို့လည်းဆုံးရှုံးခဲ့ပါတယ်အဲ့ဒီနောက်ပိုင်းအကြမ်းဖက်သမားတွေကိုခြေမုံးဖို့ဖော်ထုတ်ဖမ်းဆီးဖို့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရဖို့တပ်မတော်ကဦးဆောင်ပြီးစစ်စင်ရေးတရက်ဆင်နွှဲရပါတော့တယ်တပ်မတော်နဲ့ရဲတပ်ဖွဲ့ဦးဆောင်နဲ့စစ်စင်ရေးဆင်နွှဲပြီးကာလတစ်ခုအရောက်မှာပြည်ထရေးတာဝန်ရှိသူတယောက်ကအကြမ်းဖက်သမားတချို့ကိုနှိမ်နှင်းနိုင်ခဲ့ပြီးလက်နက်တချို့လည်းပြန်ရပြီးအကြမ်းဖက်သမားတွေလက်ထဲရှိနေတဲ့လက်နက်ငယ်တွေဆိုတာဟာလည်းတိတ်ပြီးအသုံးပြုလို့ရတာမရှိတဲ့အတွက်စိုးရိမ်စရာမလိုဘူးဒါကြောင့်အကြမ်းဖက်မှုဖြစ်ပွားတဲ့ကာလကနေရက်စွန့်ခွာသွားခဲ့တဲ့ဒေသခံတိုင်းရင်းသားတွေကိုယ့်အိမ်ကိုယ်ရာပြန်လာနိုင်ပြီဆိုပြီးပြောဆိုခဲ့ပါတယ်တကယ်တော့သူ့ထင်မြင်သုံးသပ်ချက်မှားသွားပါတယ်အဲ့ဒီနောက်ပိုင်းအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဆက်ပြီးဖြစ်ပွားလာပြီးတချို့နေရာတွေမှာရွာသားတွေပါပါဝင်လာတာတွေ့ကြရလို့ပါပဲအစိုးရရဲ့သတင်းထုတ်ပြန်ချက်အရနယ်မြေရှင်းလင်းရေးလုပ်တဲ့တပ်မတော်စစ်ကြောင်းကိုထောင်နှက်ချီရှိတဲ့လူအုပ်ကဝိုင်းဝန်းရံပြူတိုက်ခိုက်တဲ့အဆင့်တောင်ရှိလာပြီးစစ်ကြောင်းမှူးတယောက်တောင်ကြာဆုံးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်အခက်အခဲအကျက်အတဲကြောင့်လေကြောင်းပစ်ကူရယူခဲ့ရတယ်လို့လည်းဝန်ခံခဲ့ရပါတယ်
။အခြားတစ်ဖက်မှာတော့ အကြံဖက်တိုက်ခိုက်သူတွေဟာရွာသားတွေကိုစီယုံပြီးတပ်မတော်ကိုဒဏ်ပြန်တိုက်ခိုက်ခိုင်းတာဖြစ်ပျက်သမျှတွေကိုဗီဒီယိုရိုက်ကူးပြီးနိုင်ငံတကာကိုအမြဲလိုလိုပေးပို့နေတာနိုင်ငံသားသတင်းဌာနတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောဆိုစေတာစတာတွေလုံးနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်ပြောရရင်အဲ့ဒီဒေသမှာတည်ငြိမ်ရေးနေမြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်အတွက်အချားဘယ်ဒေသတွေနဲ့မှမတူတဲ့အခြေအနေတစ်ခုရင်ဆိုင်နေရတယ်ဆိုတဲ့သဘောမျိုးပါပဲ။ဒါနဲ့ပတ်သက်ပြီးဥဇော်ထေးကခုလိုရေးပါတယ်။အကြံဖက်သမားတွေဟာကင်ဆောင်ထားတဲ့လက်နက်ကိုတနေရာမှာဖွက်လိုက်တာနဲ့တာမန်လူနဲ့မချာဖြစ်သွားတဲ့အနေအထားမျိုးဖြစ်တာကိုသတိပြုစေလိုပါတယ်။တမတော်ဟာလည်းတမျိုးကြမဟုတ်တဲ့စစ်စင်ရေးကိုဆင်နွှဲနေရတာဖြစ်ပါတယ်။ပြည်တွင်းတောင်းကြမှုနှိမ်နေရေးစစ်စင်တိုက်ခိုက်မှုတွေနဲ့အသားကျနေပေမဲ့ဒီလိုမျိုး Operation Other Than Well OOTW စစ်ပွဲမဟုတ်တဲ့စစ်ဆင်ရေးကိုစနစ်တကျဆင်နွှဲနေရတာဖြစ်ပါတယ်။ဒါဟာတပ်မတော်အတွက်စိန်ခေါ်မှုတရားဖြစ်ပါတယ်။ဒီချင်းနေဟာအင်အားကိုစိတ်ရှိလက်ရှိအသုံးပြုလို့မရပါဘူး။တိုက်ပွဲလုံခြုံစည်းမျဉ်းတွေမတူညီတော့ပါဘူး။စစ်မြေပြင်စီကားနေလဲပုံပြီးသတိထားရပါတယ်။မြေပြင်အခြေအနေထိတွေ့မှုအနေထားတွေကိုအခြေခံပြီးတိုက်ပွဲအမိန့်ပေးရတာမျိုးဖြစ်ပါတယ်။ကန်သတ်စစ် Limited War လို့အတိအကျလဲပြောလို့မရပြန်ပါဘူး။အချိန်အစအပြော့အပြင်းအင်မတန်စကားပြောပါတယ်။တဖက်ကကြည့်ရင် professional တပ်မတော်ကိုဦးတည်လျှောက်လှမ်းနေတဲ့တပ်မတော်အတွက်နောက်ထပ်အဆင့်တစ်ဆင့်လို့ဆိုနိုင်ပါတယ်ဆိုပြီးဖြစ်ပါတယ်
။တကယ်လဲအဲ့ဒီဒေသမှာတပ်မတော်ရင်ဆိုင်နေရတာကဘာသာစကားမပေါက်တဲ့လူအုပ်စုကြီးတွေကနေအကြမ်းဖက်သမားတွေဘယ်တော့ထွက်လာမလဲဆိုတဲ့ပြဿနာတခါတည်းရင်အဲ့ဒီထောင်နဲ့အချီရှိတဲ့လူအုပ်စုကြီးကိုယ်တိုင်ကတပ်မတော်ကိုတိုက်ခိုက်တာဒါကိုတပ်မတော်ကပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်လိုက်ရင်လေလူခွေရေးချိုးဖောက်မှုဂျနီဗာကွန်ဗင်းရှင်းမလိုက်နာမှုစတာတွေဖြစ်သွားနိုင်တဲ့ပြဿနာအကြမ်းဖက်သမားတွေဟာမှန်တာတွေရောမမှန်တာတွေပါနိုင်ငံတကာကိုအဆက်မပြတ်ဝါရဖြန့်နေတဲ့ပြဿနာစတာတွေရင်ဆိုင်နေရလို့ပဲဖြစ်ပါပြောရရင်မြမတက်မရောဟာအရင်ဆင့်အာနာရှင်တွေလက်အောက်မှာလူခွေရေးချိုးဖောက်မှုမျိုးစုံနဲ့နာမည်ပြတ်ခဲရတဲ့တက်မရောဖြစ်ပါတယ်။2011ခုနှစ်တမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မရောကာကွယ်ရေးဦးစီးချုပ်ဖြစ်လာပြီးနောက်ပိုင်းမှာပြုပြင်ပြောင်းလဲမှုအများကြီးလုပ်ခဲ့တာဖြစ်ပါတယ်။ကလေးစစ်သားအသုံးပြုတာပေါ်တာဆွဲတာစစ်မြေပြင်မှာပေါ်တာတွေကိုအထမ်းသမားဖြစ်တယ်မကလူသားမိုင်းတွေအဖြစ်အသုံးပြုတာရောက်သွားတဲ့ကြေးရွာတွေမှာလူခွေရေးချိုးဖောက်တာစတဲ့ကိစ္စအတော်များများပြုပြင်ခဲ့တာဖြစ်ပါတယ်။ဒါအပြင်တိုက်ရိုက်ခိုက်ရေးအရေးအသွေးကျဆင်းနေတာကိုလည်းပြုပြင်ရပါသေးတယ်။အခုနောက်ဆုံးအခြေအနေကတော့ခက်ခဲတဲ့အခြေအနေအောက်မှာဘာလို့လို့စောင့်ကြည့်ခံနေရတဲ့အနေအထားမျိုးအောက်မှာတာဝန်ထမ်းဆောင်နေရတဲ့သဘောတွေ့မြင်ကြရတာဖြစ်ပါတယ်။
ဘယ်လိုပဲဖြစ်ဖြစ်ဒီအခြေအနေဟာဥဇော်ထေးပြောသလိုမြမတက်မတော်အတွက်စိန်ခေါ်မှုအသစ်ဆိုရင်လည်းမမှားပါဘူး professional ဖြစ်အောင်ကြိုးစားနေတဲ့မြမတက်မတော်အနေနဲ့ရခိုင်ပြည်နယ်မောင်တော်ဘက်ကအခုစိန်ခေါ်မှုအသစ်ကိုရင်ဆိုင်ကြော်လွှားပြီးနေမြေအေဂျင့်တင်ရဲ့အကောင့်ထဲပေါ်နိုင်ခဲ့မယ်ဆိုရင်ဖြစ်ဒီမိုကရေစီခေတ်နဲ့လက်ရုံးညီထွေဖြစ်တဲ့နိုင်ငံတကာမှာတာဝန်ထမ်းဆောင်နိုင်တဲ့တက်မတော်အဆင့်ရောက်လာနိုင်မယ်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒါကတော့ဦးစီသူအောင်မင်းရဲ့ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုဆက်လက်ပြီးတော့နားဆင်ရပါမယ်။မက်ကင်ဖြူထရီနဲ့ကိုငင်းညံ့တို့ကတင်ပြထားပါတယ
်။ပြည်သင်းနိုင်ငံဘွန်ဂျိုလီဒေသအတွက်ဘွန်ဂျိုလီနူဘိုဝိုင်မျိုးအစား white plane တွေကိုနိုင်စင်နိုဝင်ဘာလရဲ့တတိယပတ်ကြာတာရီနေ့တိုင်းမှာကဘာတဝမ်းဆိုင်တွေစီကိုအမိအယောက်ပို့ပြီးရောင်းချတာကြောင့်ဝိုင်ရဲ့နှစ်သက်တဲ့သူတချို့ကဒီဝိုင်ပလင်းတွေကိုအရင်ဆုံးလက်ဦးမှုယူဝယ်ထားနိုင်ဖို့ကြိုးစားကြလေးရှိပါတယ်။ဂျပန်နိုင်ငံကဝိုင်ရဲ့ခြိုက်သူတွေကတော့နှစ်စဉ်ဈေးကွက်ထဲကိုပထမဆုံးရောက်လာတဲ့ဘွန်ဂျိုလီနူဗိုဝိုင်တွေကိုဝိုင်ဖွဲ့တောက်ပွဲကျင်းပလာကြတာအခုဆိုရင်ဆက်တကြိမ်ရှိသွားပါပြီ။တိုချိုမြို့အနောက်ကျောင်းပိုင်းကဟာခိုနီဆိုတဲ့ရေဘူးစမ်းအပန်းဖြေမြို့လေးမှာနိုဝင်ဘာလ19ရက်နေ့ကဒီပွဲတော်ကိုကျင်းပကြတာမှာဘွန်ဂျိုလီနူဗိုဝိုင်တွေကိုတောက်ကြုံနဲ့မကဝိုင်ထဲမှာစိန်ပြီးတော့တောင်မှဝိုင်တောက်ပွဲကိုဆင်နွှဲကြပါတယ်။အဲ့ဒီအတွက်တစ်ယောက်ကိုဒေါ်လာ28ဒေါ်လာနောက်ကျသင့်ပြီးတော့ဝိုင်ကိုချိန်တလောက်တောက်လို့ရပါတယ်။ဘွန်ဂျိုလီနူဗိုဝိုင်ရဲ့ထူးခြားချက်ကဝိုင်ကိုချက်ပြီးရင်တခြားဝိုင်တွေလိုနှစ်ချို့အောင်သိမ့်မထားပဲသတင်းပတ်အနေနဲ့အထွေမှာကိုဈေးကွက်ထဲရောက်အောင်တင်ပို့ရောင်းချတာဖြစ်ပါတယ်ရှင်။
နိုဝင်ဘာလ18ရက်နေ့ဟာဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းနေ့ဖြစ်ပြီးတော့2016ခုနှစ်အတွက်စံချိန်မှတ်တမ်းဝင်သွားတဲ့အကြောင်းအရာတချို့ကိုပြောပြပါမယ်။ဗြိတိန်နိုင်ငံကဆိုင်မွန်ဘယ်ရီကကမ္ဘာအမြင့်ဆုံးဘန်ဂီကျိုးနဲ့ခုံပြီးတော့အောက်မှာရှိတဲ့လက်ဖက်ရည်ကွက်ထဲဗ
ဘစ်ကစ်မုတ်တို့စားတဲ့ကိစ္စမှာအမြင့်ပေ 83.41 မီတာကနေခုန်ပြီးတော့ဆန်းချိန်သစ်တင်လိုက်ပါတယ်။လင်းဘော်ကအပျော်ခုန်ချပြီးတော့လေထဲမှာမျက်လှည့်အများဆုံးပြနိုင်သူအဖြစ်ဗြိတိန်နိုင်ငံကမာတင်ရီးစ်ကဆန်းချိန်တင်သွားပါတယ်။မျက်လှည့်ပေါင်း11မျိုးကိုလေထဲမှာလုပ်ပြခဲ့တာပါ။ဂျပန်နိုင်ငံကအာယူမီဆာကာမာကီဦးဆောင်တဲ့ဂျိုးခုန်အသင်းကတော့စက္ကန့်30အတွင်းမှာအကြိမ်အများဆုံးခုန်နိုင်သူအဖြစ်မှတ်တမ်းဝင်သွားပါတယ်။ခြေထောက်ဘလောက်မြန်ကြောင်းကိုဂျိုး26နဲ့အကြိမ်ပေါင်း129ကြိမ်ခုန်ပြသွားတာပါ။ကမ္ဘာကဂွင်းအများဆုံးထည့်နိုင်တဲ့ချက်တူရေးအဖြစ်အမေရိကန်ပြည်ထောင်စုကစကစ်ပါဆိုတဲ့ချက်တူရေးလေးကဆန်းချိန်တင်သွားပါတယ်။ဒီမိနစ်အတွင်းမှာဂွင်းပေါင်း19ဂွင်းကိုတုံ့ချောင်းနဲ့ကိုထည့်ပြခဲ့တာပါ။ကမ္ဘာအသေးဆုံးဇုံတွဲအဖြစ်မှတ်တမ်းဝင်သွားသူတွေကတော့ဘရာဇီးနိုင်ငံက Paulo Silva Barros နဲ့ Ketisia Hoshino တို့ဖြစ်ပါတယ်။သူတို့ဟာတစ်ယောက်ကိုအရက်3ပေလောက်ပဲမြင့်ပြီးတော့နှစ်ယောက်ပေါင်းမှအရက်6ပေနီးပါးပြည့်တာပါခင်ဗျာ
။တရုတ်နိုင်ငံအရှေ့ပိုင်းကျန်းရှိပြည်နယ်မှာတော့မြောက်ကလေးတစ်ကောင်ဟာစိတ်အုပ်ထဲရောထွေးရောက်နေတာကိုတွေ့ရပါတယ်။ဒီမြောက်ကလေးဟာစိတ်တကောင်ရဲ့လေကုန်းနားမှာကပ်ပြီးတော့လိုက်နေခဲ့တာပါ။စိတ်ချောင်းသားကျွန်ရှူကသူတွေ့တာ၄-၅ရက်လောက်ရှိပြီဖြစ်တဲ့အကြောင်းနဲ့လူဝမြင်မြောက်ကဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်နဲ့ကြောက်နေတက်ပြီးစိတ်ရဲ့ဂုတ်ပေါ်မှာပဲစိတ်ချလက်ချတွေ့ကက်နေတဲ့အကြောင်းပြောပါရယ်တရုတ်နိုင်ငံရဲ့တဘာဝသားရဲ့တရိတ်ဆန်ထိမ့်သိမ်းဆောက်ရှောက်ရေးဌာနကတော့ဒီမြောက်ကလေးကိုကာကွယ်ထိမ့်သိမ်းဖို့နဲ့ဒေသဆိုင်ရာတရိတ်ဆန်ရုံကိုလွှဲပြောင်းပေးဖို့စီစဉ်နေပါရယ်ရှင
်ဗြိတိန်နိုင်ငံကကျောင်းသားတယောက်ကတော့ကမ္ဘာပထမဦးဆုံးဆက်ရုပ်ရှင်တွေကိုတီထွင်လိုက်ပါရယ်စတန်ဖို့ဒ်တက္ကသိုလ်ကဒုတိယနှစ်ကျောင်းသားဂျိုရှွာဘရောက်ဒါဖြစ်ပြီးတော့ဘောဂဗီဒာနဲ့ကွန်ပျူတာနည်းပညာရပ်တွေကိုစီးပူးနေတာပါသူတီထွင်တဲ့ရှေ့နေဆက်ရုပ်ကဥပဒေရေးရာနဲ့ပတ်သက်တဲ့အကြံဉာဏ်တွေကိုပေးမှဖြစ်ပြီးတော့မော်တော်ယာဉ်စီးကမ်းနဲ့ဆိုင်တဲ့ဒဏ်ကြေးလက်မှတ်တွေကိုရင်းဆိုင်ရာမှာအဓိကအသုံးပြုဖို့ဖြစ်ပါတယ်အသုံးပြုသူရဲ့အချက်လက်တွေကိုမေးမြန်းပြီးတော့ဒဏ်ကြေးအတွက်အယူခံဝင်ဖို့ရှောက်ထားနိုင်အောင်ဥပဒေအကြောင်းအရရှောက်လဲချက်စာသားရေးသားပေးတာဖြစ်ပါတယ်နောက်ပြီးတော့ပါကင်ရင်ရနာမှုစီကန်းကိုချိုးဖောက်တဲ့ဒဏ်ကြေးလက်မှတ်တွေအတွက်လဲလိုအပ်ရင်ဒဏ်ရိုက်ခံရတဲ့နေရာကဆိုင်းပုံနဲ့လမ်းညွန်အမှတ်သားတွေကို Google မြေပုံကနေဓာတ်ပုံကိုတက်တေအဖြစ်ထုတ်ပေးနိုင်ပါတယ
်ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်
အာရှပစိဖိတ်နိုင်ငံပေါင်း22နိုင်ငံခေါင်းဆောင်တွေဟာပြည်ရင်းလုပ်ငန်းများကိုပြပရှင်ပြိုင်မှုကနေအကာအကွယ်ပေးမှုမရှိစေဖို့နဲ့ TPP ကမ္ဘာကုန်သွယ်ရေးသဘောတူညီချက်ကိုကာကွယ်ဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းကတိပေးရင်းပြည်ရင်းနိုင်ငံလီမာမှာကျင်းပနေတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကိုတနင်္ဂနွေနေ့မှာပဲဆုံးသတ်လိုက်ပါတယ်။ American ပြည်ထောင်စုမှာသမ္မတအဖြစ် Donald Trump ကိုရွေးကောက်ခဲ့တဲ့နောက်ပိုင်း TPP ကမ္ဘာကုန်သွယ်ရေးသဘောတူညီချက်ဆက်ပြီးရှိဖို့အတွက်မတည်ကြမရေရာဖြစ်လာနေတာပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာသူ့အဆိုအရတာဝန်ထမ်းဆောင်မှုအလားအလာရှိသူတချို့နဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့ပြီးအဆိုအရတစ်ထက်နောက်ထပ်အရေးကြီးနေရာတွေကိုဘယ်သူကင်တွယ်မယ်ဆိုတာမကြခင်မှာကြေညာမယ်လို့ပြောပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကသူကတက်တန်းသရုပ်ထတက်တန်းပြန်ပြီးအရေးခံမှုလုပ်နေတယ်လို့တနင်္ဂနွေနေ့မှာပဲကြေညာလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နယ်စပ်မှာနေထိုင်သူတချို့တရုတ်နိုင်ငံတဲကိုထွက်ပြေးခိုလုံလာတယ်လို့ရန်ကုန်တရုတ်တန်ရုံကကြေညာချက်ထုတ်ပြန်ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ္စတာအိုက်ဒင်ဥတ်ကုဖြစ်ပါတယ် VOE ရဲ့တင်းနယ်လန်နေမနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50တို့နဲ့အတူလိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်အားပေးကြတဲ့အတွက်ထေစုထူးတင်ရှိပါတယ်နိုင်ငံတကာတောတာရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆမိုးပြီပါ
This program has come to you from the Voice of America, Washington.